Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဧပြီလ26ရက်တောက်တာနေညပိုင်းမြန်မာဘာသာစီစဉ်နေကိုည9နာရီကနေ10နာရီထိ Endomino 2532.51 အပြင် VOE ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်ပေးနေပါပြီခင်ဗျာဒီညတော့အစီအစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်ဟုပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အင်အားဖြင့်ဆိုင်ကလုန်းမွန်တဲ့ကနေဒါမနေ့နောက်မှမှပဲမိုဇမ်ဘစ်နိုင်ငံမြောက်ပိုင်းဝင်ရောက်တိုက်ခတ်သွားပါတယ်မြန်မာနိုင်ငံတဝန်းကထောင်နေမှာဖမ်းဆီးခံထားရတဲ့အကျဉ်းသား9000နီးပါးကိုပြန်လွတ်ပေးဖို့သမ္မတဦးဝင်းမြင့်ဒီနေ့ပဲအမိန့်ထုတ်ပြန်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့တူညင်ညာပေးသွားမှာပ
ါဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့နိုင်ငံတဝန်းအကျဉ်းထောင်တွေကအကျဉ်းသား9000လောက်ကိုသမ္မတအမိန့်နဲ့ဒီကနေ့မှလုံခြုံရေးချမ်းသာခွင့်ပေးလိုက်ပါတယ်
ဒီနေ့တိုင်းခုနှစ်ခုကအဖွဲ့ရောအဲ့ဒီအဖွဲ့တွေကိုပြန်စစ်ဆေးပြီးတော့6948ကိုဒီနေ့ပြန်လို့နောက်တော့လည်းကျွန်တော်တို့အောက်ပိုင်းမှာရှိ
နိုင်ငံတော်သမားရုံးပြောခွင့်ရဦးစော်ထေပြောတော်ဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်ထိုင်းနိုင်ငံမှာလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား32ယောက်စီနယ်လာတဲ့ကားကိုထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်တဲ့အကြောင်းတကအမေရိကန်တန်ယုံနဲ့အာရှဖောင်ဒေးရှင်းတို့ကမြန်မာနိုင်ငံမှာစာအုပ်1000လောက်လူရန်တာအပါအဝင်တောင်အာဖရိကမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်စက်မှုနည်းပညာလုပ်ငန်းမှာဝင်ရောက်လာအောင်ဗားရီလှုပ်ပေးနေတယ်ဆိုတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနေမတင်ဆက်ခင်မှာအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
ဆန်ကလုံးမွန်နိုင်ကနေတာမနေ့နောက်မှမှာပဲမိုဇမ်ဘစ်နိုင်ငံမြောက်ပိုင်းကိုဝင်ရောက်တိုက်ခတ်သွားပါတယ်။မွန်နိုင်တန်တင်မယ်လို့ခန့်မှန်းထားတဲ့ဒေသကလူပေါင်း3000လောက်ကိုဘေးလွတ်ရာပြောင်းရွှေ့ပေးထားတဲ့အကြောင်းလဲအရေးပေါ်ကိစ္စရေးတာဝန်ရှိသူတွေကပြောပါတယ်။အင်အားဖြင့်ဆန်ကလုံးဤတိုင်းဝင်ရောက်ပြီးသတင်းပတ်နိုင်ငံအကြံမှာပဲနောက်ထပ်ဆန်ကလုံးနဲ့ထပ်ကြုံရတာပါ။ဆန်ကလုံးဤတိုင်းကတော့အရှိတောင်ပိုင်းချမ်းဒေသမှာကမ္ဘာတောင်ပိုင်းချမ်းဒေသမှာအသေးပေအများဆုံးမွန်နိုင်တစ်ခုဖြစ်တဲ့အကြောင်းလဲကုလသမဂ္ဂကပြောထားပါတယ်။အင်အားဖြင့်ဆန်ကလုံးမွန်နိုင်တွေဝင်ရောက်လို့မရှိတဲ့ဒေသကိုတိုက်ခတ်မယ်လို့မျှော်လင့်ထားတဲ့အတွက်လဲကနေဆန်ကလုံးဟာပို့ပြီးတော့အင်အားပြင်းနိုင်တဲ့အကြောင်းတာဝန်ရှိသူတွေကတတိပေးနေတာပါ။မွန်ဇမ်ဘစ်နိုင်ငံမှာမွန်နိုင်ရာသီတစ်ခုတွင်အင်အားဖြင့်ဆန်ကလုံးမွန်နိုင်တစ်ခုစက်တက်ခံရတာဒီဒီချင်းဟာပထမဆုံးဖြစ်တယ်လို့လဲကုလသမဂ္ဂကပြောဆိုထားပါတယ်။
တိရီလင်္ကာနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ခိုက်မှုတွေကိုအဓိကကြိုးကင်သူအဖြစ်ပြင်သင်ကြတဲ့အစွန်းရောက်မွတ်စလင်တရားဟောဆရာဇာရန်ဟာစင်တေဆုံးသွားတယ်လို့သမ္မတမထရီပါလာစရိစာနာကပြောကြားခဲ့ပါတယ်။နိုင်ငံအရှိပိုင်းကအစွန်းရောက်တရားဟောဆရာဟာနောက်ထပ်အသေးခံဘုံခွဲသူတယောက်နဲ့အတူရှန်ဂရီလာဟိုတယ်တိုက်ခိုက်မှုတွေမှာတေဆုံးသွားတယ်လို့သမ္မတကသတင်းနောက်တွေကိုဒီကနေ့ပြောကြားတာဖြစ်ပါတယ်။တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးလွတ်မြောက်နေသူ80လောက်ကိုလည်းသီရိလင်္ကာလုံခြုံရေးတွေလိုက်လံရှာဖွေနေပါတယ်။အသေးခံဘုံခွဲမှုတွေကြောင့်လူပေါင်းရာနဲ့ချီတေဆုံးခဲ့ပြီးတဲ့နောက်အစ္စလမ်ဘာသာဝင်တွေတောက်ချနေဝိပုပွဲအတွက်နိုင်ငံတော်ဘလီရီနာမှာလုံခြုံရေးထောင်ချီချထားပါတယ်။မွတ်စလင်အစိုးရတွေရဲ့တိုက်ခိုက်မှုကိုလက်တုံပြန်မှစိုးရိမ်လာကြောင်းဒီနေ့တောက်ချနေဝိပုပွဲကိုမတက်ကြတဲ့မွတ်စလင်တော်တော်များများလည်းရှိပါတယ်။သီရိလင်္ကာနိုင်ငံမှာနောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့သီရိလင်္ကာအာဏာပိုင်တွေပြောကြားထားတာကြောင့်ဘာသာရေးအဆောက်အဦတွေကိုဒီကနေ့ဧပြီ26ရက်ကနေဧပြီ28ရက်နေ့အထိရှောင်ကြဖို့အမေရိကန်တပ်ရုံးကလည်းအကြံပြုထားပါတယ်။ခရစ်ယာန်ဘာသာဝင်တွေရဲ့ Easter တနင်္ဂနွေရုံးပိတ်ရက်ပွဲတော်နေ့တုန်းကကိုလံဘိုမြို့တော်ကခရစ်ယာန်ဘုရားကျောင်းတွေနဲ့ဟိုတယ်တွေကိုဘုံးခွဲတိုက်ခိုက်မှုဟာသူတို့လက်ချက်လို့ IS စစ်သွေးကြွအဖွဲ့ကပြောကြားထားပါတယ်။တိုက်ခိုက်မှုတွေအတွက်မှလူပေါင်း250ထက်မနည်းသေဆုံးခဲ့ပါတယ်။
2016ခုနှစ်တုန်းကမြောက်ကိုရီးယားမှာဖမ်းဆီးခံခဲ့ရပြီးတနည်းကြော်ကြာထိန်းသိမ်းခံခဲ့ရတဲ့ကောလိပ်ကျောင်းသားအော်တိုဝမ်ဘီယာကိုစစ်ကုသစရိတ်ဖြင့်မြောက်ကိုရီးယားကအမေရိကန်ကိုဒေါ်လာ200,000တောင်းခံထားတဲ့အကြောင်းဝါရှင်တန်ပို့သတင်းစာကဖော်ပြလိုက်ပါတယ်။ဒေးလီမင်းမျိုးနေချင်းအမေရိကန်ကိုပြန်ပို့ပေးဖို့စီစဉ်မှာလွှဲပြောင်းလက်ခံမှုအဓိကတာဝန်ယူခဲ့ရတဲ့အမေရိကန်ရရှိကစစ်ကုသစရိတ်ဒေါ်လာ200,000ပေးဖို့တမန်ထရွန့်ရဲ့ညွှန်ကြားချက်အရလက်မှတ်ထိုးသဘောတူခဲ့တာဖြစ်တယ်လို့လည်းနှီးချက်သူတွေကကိုးကားပြီးသတင်းမှဖော်ပြထားတာပါ။နောက်ပိုင်းအမေရိကန်မှာတည်ဆွန်းထားတဲ့ဝမ်ဘီယာအတွက်ကျန်းမာရေးဆက်ရှောက်မှုကုန်ကြမ်းကိုအမေရိကန်ဗန္ဒာယေးဝန်ကြီးဌာနထံတောင်းခံခဲ့တယ်လို့ဆိုပေမဲ့အမေရိကန်ဆွေကပေးမပေးဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။အိမ်ပြီးတော့ပြောခဲ့ရသူဆာရာဆန်ဒါစ်ကတော့ပြန်ပေးဆွေဖမ်းဆီးခံရသူတွေလွတ်မြောက်ရေးစစ်ဆန်ညှိနှိုင်းမှုတွေနဲ့ပတ်သက်လို့မှတ်ချက်ပေးပြောဆိုလို့မရှိတဲ့အကြောင်းနဲ့ဒါကြောင့်လဲအောင်မြင်မှုရတာဖြစ်တယ်လို့ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ဟာရုရှားနိုင်ငံဗလာဒီဖော့စတော့ဖ်မြို့မှာသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ရုရှားခီးစဉ်ကိုအဆုံးသတ်ပြီးမြောက်ကိုရီးယားကိုပြန်သွားပါပြီ။ဒီကနေ့မပြောင်းခင်အစောပိုင်းကတော့စစ်တွင်းကြာဆုံးခဲ့သူတွေအတွက်အထိတ်မှတ်နေရာကိုသွားရောက်ပြီးလွမ်းသူပန်းခွေချခဲ့ပါတယ်။ဂျာတာပရင်းနေတုန်းကသမ္မတပူတင်နဲ့ထိပ်သီးဆွေးနွေးပွဲအတွင်းကင်ဂျွန်အန်ကအမေရိကန်သမ္မတနဲ့ဒုတိယအကြိမ်ဗီယက်နမ်နိုင်ငံမှာထိပ်သီးတွေ့ဆုံစဉ်ကအမေရိကန်ဘက်ကမြောက်ကိုရီးယားအပေါ်စိတ်ကောင်းစေတနာမထားခဲ့ဘူးလို့ပြောကြားခဲ့ပါတယ်။က Korea ကျွန်းဆွယ်ငြိမ်းချမ်းလုံခြုံရေးဟာအမေရိကန်ရဲ့သဘောထားအပေါ်မူတည်နေတယ်လို့ Kim Jong Un ကပြောတဲ့အကြောင်းမြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းမှဖော်ပြထားပါတယ်။ရှင်မတို့နောက်မဆုတ်ဖြစ်နေတဲ့မြောက်ကိုရီးယားနျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့မြောက်ကိုရီးယားပေါ်အမေရိကန်ရဲ့ပိတ်ဆို့တံခါးမှုတွေဖယ်ရှားရေးကိစ္စတွေပြည်လည်အောင်လို့သူကြားဝင်ဆောင်ရွက်ပေးဖို့လိုလာတယ်လို့ရုရှားသမ္မတပူတင်ကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားပေါ်အမေရိကန်ကတံခါးအရေးယူမှုတွေဆက်လက်ရှိနေတဲ့ကိစ္စကြောင့်သမ္မတထရမ့်နဲ့ကင်ဂျုံအန်တို့ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲမှာအောင်မြင်ဖြစ်ခဲ့ရတာပါနျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆိုင်ရာအမေရိကန်နဲ့ဆွေးနွေးမှုတွေရပ်နေချိန်မှာပဲမြောက်ကိုရီးယားကောင်ဆောင်ကရုရှားနိုင်ငံကိုပထမဆုံးတွားရောက်ပြီးရုရှားသမ္မတနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1.39ไคโดมีตา25กิโลเฮิรตซ์11965ไคโดมีตา32กิโลเฮิรตซ์9325ไคโดมีตา57กิโลเฮิรตซ์9885เนี่ยสนีเนี่ยตะนิงกรีนี่တွေမှာไลท์มีตา190กิโลเฮิรตซ์1905တို့ကနေလဲထုံလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေတိတ်ခါရှိရှိနေရပြန်နေအောင်နိုင်ငံကတိုင်ဝမ်ကမြန်မာဆွေရကိုဖိအားပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ဟာစင်နာကဒီနေ့ပဲထပ်မံတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခေါလုံနေရတဲ့ရိုဟင်ဂျာတွေကအထူးဖြင့်လူငယ်လူရွယ်တွေအနေနဲ့နေရမပြန်နိုင်မဲ့အချိန်ကြာလာတဲ့အမျှစိတ်ပြက်လျက်ဖြစ်ရတာကနေအကြမ်းဖက်ဝါဒနဲ့စစ်သွေးကြွတွေဖြစ်အသွင်ပြောင်းသွားနိုင်တဲ့အန္တရာယ်ရှိနေတဲ့အကြောင်းလဲဘင်္ဂလားဒက္ကာမျိုးတော်ကဒနေစာရှင်းလင်းပွဲအတွင်းမှာပြောဆိုထားတာပါ။2019ဩဂုတ်လတည်းကရေခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရေကင်းစခန်းတွေကိုစီးနှင်တက်ခတ်ခဲ့တဲ့ ARSA Ranger ဆွေရောက်ဖွဲ့ကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်စင်ရေးတွေနောက်ဆက်တွဲဖြစ်နေတဲ့တိုင်းနယ်ခြေဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြတာပါမြန်မာဆွေရောက်တော့ Ranger ဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုစီးစစ်ပြီးပြန်လည်လက်ခံမှာဖြစ်တဲ့အကြောင်းပြောဆိုထားပါဒုက္ခသည်မျက်စိရကုသမကမဟာမင်းကြီးရော UNHCR ဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့လည်းဒုက္ခသည်တွေပြန်လည်လက်ခံရေးမြန်မာဆွေရောက်ကတိကျလက်မှတ်ရေးထိုးသဘောတူထားပေမဲ့လက်တွေ့အစီအစဉ်တွေအကောင့်ထဲမပေါ်နိုင်ပဲဖြစ်နေရပါတယ်။ဒီချိန်ထဲမှာပဲကုလသမဂ္ဂရဲ့လူသားချင်းစာနာမှုနဲ့အရေးပေါ်ညှိနှိုင်းရေးဌာနလက်ထောက်အတွင်းရေးမှူးချုပ်မတ်လိုကော့နိုင်ငံကရွှေပြောင်းနေထိုင်သူများဆိုင်ရာဖွဲ့ IOM ညွှန်ကြားရေးမှူးချုပ်အန်တိုနီယိုဗီတိုရီနိုနဲ့ UNHCR ကော်မရှင်နာမင်းကြီးဖိလစ်ပိုဂရန်ဒီရိုရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အဆုံးသတ်တဲ့ဒီနေ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရေရှည်အကူအညီပေးနိုင်ရေးလိုအပ်ချက်တွေကိုမိမောင်းထုတ်ပြောဆိုသွားခဲ့ကြပါတယ်
တရုတ်အစိုးရရဲ့ BRI ရပ်ဝင်းနဲ့ပိုလန်မှစီမံကိန်းဆိုင်ရာဒုတိယအချက်ပြည်ပညာကံအတွင်းနိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်တရုတ်နိုင်ငံမှာရောက်ရှိနေတဲ့အတွင်းမှာပဲဒီတရုတ်မြန်မာနှစ်နိုင်ငံဖွံ့ဖြိုးရေးဆိုင်ရာသဘောတူစာချုပ်တွေကိုတက်ဆိုင်ရာတာဝန်ရှိသူတွေကြားမှလက်မှတ်ရေးထိုးခဲ့ကြပါတယ်။2019ကနေ2039နှစ်အထိတရုတ်မြန်မာစီးပွားရေးဇင်းကြံပူးပေါင်းဆောင်ရွက်မှုစီအစဉ်ဆိုင်ရာနားလည်မှုစာချန်လွှာနှစ်နိုင်ငံစီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်ဖို့အတွက်၅နှစ်ဖွံ့ဖြိုးမှုအစီအစဉ်ရေးဆွဲရေးဆိုင်ရာနားလည်မှုစာချန်လွှာစီးပွားရေးနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူစာချုပ်တွေကိုလက်မှတ်ထိုးခဲ့ကြတယ်လို့နိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံကနေအာရှ၊ဥရောပ၊အာဖရိကတိုက်နိုင်ငံတွေကိုဆက်သွယ်ပေးတဲ့ခေတ်သစ်ပိုလန်မကြီးဖောက်လုပ်နေရတဲ့ပတ်သက်တဲ့ဒုတိယအကြိမ် BRI အပြည်ပြည်ဆိုင်ရာညီလာခံဖွံ့ဖြိုးမှုတရုတ်သမ္မတရှီဂျင်ပင်ကဒီကနေ့မိန့်ခွန်းပြောပါတယ် BRI စီမံကိန်းတွေကတရုတ်နိုင်ငံတိုးတက်ရေးအတွက်အခွင့်အလမ်းတွေဖန်တီးပေးတဲ့တစ်ချိန်တည်းမှာနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုတိုးတက်စေရေးနဲ့နိုင်ငံကကုံသွယ်ရေးအတွက်အခင်းချင်းသစ်တွေကိုဖန်တီးနိုင်ဖို့ရည်ရွယ်လုပ်နေတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်ဒီစီမံကိန်းနဲ့ပူးပေါင်းပါဝင်တဲ့နိုင်ငံတွေမှာအခြေခံစောက်အုံတွေတိုးတက်အောင်တရုတ်ကကူညီပေးနေတယ်ဆိုပေမဲ့အဲ့ဒီနိုင်ငံတွေအနေနဲ့မြောင်များတဲ့အကျွေးပြီးကုန်တာကြောင့်ခေတ်သစ်ပိုလန်မှကြီးစီမံကိန်းအပေါ်မှာဝေဖန်စရာအငင်းပွားစရာတွေဖြစ်နေတာပါဒါပေမဲ့တရုတ်ကတော့ကောင်းမွန်တဲ့ရည်ရွယ်ချက်နဲ့ဆောင်ရွက်နေတာဖြစ်ပြီးတော့ဘသူ့ကိုမှအကျိုးရေးပြီးအောင်လုပ်နေတာမဟုတ်ဘူးလို့အကြိမ်ကြိမ်ညင်းဆန်ပါတယ်။ဘုံဖွံ့ဖြိုးတိုးတက်ရေးနဲ့တာယာဝါပြောရေးအတွက်ကမ္ဘာနိုင်ငံတွေကြားချိတ်ဆက်ပူးပေါင်းဆောင်ရွက်ရေးမြှင့်တင်ဖို့လိုအပ်တယ်လို့တမရရှိချင်းဘင်းကဒီကနေ့မင်ကွန်းထဲမှာပြောသွားပါတယ်။ဒီညီလာခံကိုတောင်အောင်ဆန်းစုကြည်အပါအဝင်ကမ္ဘာနိုင်ငံပေါင်း30ကျော်ကကောင်းဆောင်တွေတက်ရောက်နေကြပါတယ်။
မြန်မာနိုင်ငံကထောင်နေမှာဖက်စီခံထားတဲ့အကျဉ်းသား9000နီးပါးကိုပြန်လွှတ်ပေးဖို့တမရဦးမြင့်ကဒီနေ့ပဲအမိန့်ထုတ်ပြန်လိုက်ပါတယ်။မြန်မာရိုးရိုးနှစ်တကူထိမှန်ဖြစ်နေရောဆန္ဒထောက်ထားတဲ့အနေနဲ့ပါအကျဉ်းသား6948ယောက်ကိုစီးကဲသတ်မှတ်ချက်တွေမထားဘဲပြန်လွှတ်ပေးမှဖြစ်တဲ့အကြောင်းတမရရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြခဲ့တာပါ။ဒီနေ့လွှတ်မြောက်လာသူတွေထဲမှာတော့ကချင်ပြည်နယ်ကတိုက်ပွဲတွေအတွင်းပြည်မီနေတဲ့သူတွေအရေးချိုးပိုင်းရင်ဖက်စီခံခဲ့ကြတဲ့အချင်းတန်းသားတက်ကြွလှုပ်ရှားသူဦးစော်ချက်ဦးလွန်ဆောင်တို့အပြင်လက်နက်ကင်ဖွဲ့စည်းနေဆက်သွယ်မှုနဲ့ဖက်စီခံထားတဲ့ဦးစီခေါင်းတို့ကိုလည်း မြကျင်းသားချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပါတယ်။သမ္မတရဲ့အမိန့်ကြေညာချက်ထဲမှာတော့နောက်ထပ်ကြံနေသေးတဲ့အချင်းသားတွေကလွတ်တင်လွတ်ထွက်တဲ့သူတွေကိုစိတ်တကျစီစဉ်နေပြီးထပ်မံလှုပ်ပေးဖို့စီစဉ်ထားတဲ့အကြောင်းလည်းပြောဆိုထားတာပါ။နှစ်စန်းတည့်နေ့မှာတော့လည်းအချင်းသားကုလောင်ရကိုသမ္မတအမိန့်နဲ့ပြန်လွတ်ပေးပေမဲ့ဖက်စစ်ခံထားတဲ့တကြွလှရှားသူတွေနိုင်ငံရေးအချင်းသားတွေပါမလာတဲ့အတွက်စိတ်ပြက်လက်ပြက်ဖြစ်သူတွေလည်းရှိကြပါတယ်။
အီရတ်နိုင်ငံကနေဆီးရီးယားနိုင်ငံကို IS အကြမ်းဖက်သမားတွေအတင်းအဓမ္မခေါ်ဆောင်ပေါင်းသင်းကျွံပြူတာခံခဲ့ရတဲ့ယာစီဒီအမျိုးသမီးတွေရဲ့ကလေးတွေကိုသူတို့ရဲ့လူမှုအသိုင်းအဝိုင်းထဲမှာပြန်လည်ခံမယ်လို့ယာစီဒီသာသနာကောင်စီကကြေညာလိုက်ပါတယ်။ယာစီဒီအမျိုးသမီးတွေနဲ့ IS တိုက်ခိုက်ရေးသမားတွေရဲ့သားသမီးတွေကိုလက်ခံတဲ့မတဲ့နှစ်နဲ့ချီအငင်းပွားနေတဲ့ပြဿနာအဆုံးသတ်သွားစေဖို့အတွက်ခုလာဆုံးဖြတ်တာဖြစ်တယ်လို့သာသနာကောင်စီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။သူတို့ဘလို့မှမတက်နိုင်တဲ့အဖြစ်တွေကိုရင်ဆိုင်ခဲ့ကြရတာကြောင့်အသက်ရှင်ကျန်တဲ့ယာစီဒီအားလုံးကိုပြန်လက်ခံမယ်လို့ယာစီဒီအကြီးအကဲကထုတ်ပြန်ချက်မှာရေးထားပါတယ်။ IS တွေဆီးရီးယားမှာရေးနိုင်သွားပြီးတဲ့နောက်သူတို့ကိုဖမ်းဆီးခေါ်ဆောင်သူတို့ဖမ်းဆီးခေါ်ဆောင်သွားတဲ့အမျိုးသမီးနဲ့အမျိုးသားတွေကိုနေရပြန်လာနိုင်ရေးစုံစမ်းဖို့အတွက်လဲကော်မတီတစ်ဖွဲ့ကိုသာသနာကောင်စီကဆေလွှတ်ထားတယ်လို့ဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့အကြေညာချက်ထဲမှာပြောထားပါတယ်။ယာစီဒီလူမှုအသိုင်းအဝိုင်းပေါ် IS အကြမ်းဖက်သမားတွေ2014ခုနှစ်ကတိုက်ခိုက်ခဲ့တာမှအမျိုးသားနဲ့ယောက်ျားလေး9000လောက်ကိုတပ်ဖြစ်ခဲ့ပြီးတော့အမျိုးသမီးနဲ့ကလေးငယ်တွေကိုကျွန်းတွေအဖြစ်သိမ်းပိုက်ခဲ့ကြပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မတို့ခြေညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆောင်မြင်တာဖြစ်တဲ့ burmese.voanews.com မှာလွှင့်နေချိန်နဲ့ဂျိုင်းနဲ့ဓာတ်ရိုက်နားဆင်နိုင်တယ်လို့ကျွန်တော်တို့ရဲ့ Facebook ဆောင်မြင်တာကနေလည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့အကျဉ်းသားတွေပြန်လွှတ်ပေးလိုက်တဲ့သတင်းနဲ့စကြပါတယ်။အနေပြည်နယ်အကျဉ်းဆောင်ခုနှစ်ခုကအကျဉ်းသား9000လောက်ကိုဒီကနေ့မှနိုင်ငံတော်သမ္မတကလွန်ကျင်းချမ်းသာခွင့်ပေးလိုက်ပါတယ်။ဒါဟာပြီးခဲ့တဲ့မြန်မာနယ်စံတရနေ့ကအကျဉ်းသား9000ကျော်ကိုသမ္မတလွန်ကျင်းခွင့်ပေးခဲ့ပြီးတဲ့နောက်ဒီဧပြီလအတွင်းမှာပဲဒုတိယအကြိမ်မြောက်လွန်ကျင်းချမ်းသာခွင့်ပေးလိုက်တာဖြစ်ပါတယ်။အခုတစ်ခေါက်မှလည်းနိုင်ငံရေးအကျဉ်းသားလွန်မြောက်သူဦးရီအနေအကျဉ်းသားပါပါတယ်။အပြည့်စုံကိုတော့အခုကောင်းဆန်ဟင်းကပြောပြထားပါတယ်ခင်ဗျာ။
ဒီလအတွင်းနိုင်ငံတော်တမန်သားရဲ့ဒုတိယအကြိမ်လွန်ကျင်းချမ်းသာခွင့်ထုတ်ပြန်ခဲ့တာမှာတိုင်းနယ်ပြည်နယ်ခုနှစ်ခုကအကျဉ်းသား6000ကျော်ကိုလွန်ကျင်းခွင့်ပေးလိုက်တာပါ။အခုတစ်ခါလွန်ကျင်းချမ်းသာခွင့်ပေးတာနဲ့ပတ်သက်ပြီးနိုင်ငံတော်တမန်သားရုံးကပြောရေးစကွင်ရှိသူဦးစောတေကအခုလိုပြောပါရယ
်။အခုဒီနေ့ပြန်လွတ်တာကကျွန်တော်ကချင်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်၊စကိုင်းတိုင်း၊နှောက်တနားဒိုင်းဒေသကြီး၊ပဲခူးတိုင်း၊မကွေးတိုင်း၊ပြည်နယ်တိုင်းခုနှစ်ခုကအဖွဲ့တွေ။အဲဒီအဖွဲ့တွေကိုပြန်စည်းစည်းပြီးတော့6,948ဦးဒီနေ့ပြန်လွတ်။နောက်တစ်တုပ်လည်းကျွန်တော်တို့အောက်ပိုင်းမှာရှိတဲ့အကျဉ်းထောင်တွေနဲ့အကျဉ်းကြနေတဲ့ဟိုအခွဲတွေပြန်လွတ်ဖို့ဟိုကျွန်တော်တို့ပြန်လွတ်တာကအဓိကအဖြစ်ပေါ့နော်ဟိုမြို့စေဝါပုံမှန်15လောက်ရဲ့လောက်ရဲ့အဲခိုင်ဆောင်မှုနောက်တစ်ခုကမြို့စေဝါ30လောက်မှုပုံမှန်16ဒါနဲ့ပတ်သက်လို့ဟိုကျဉ်းကြခံနေတဲ့သူတွေအဲ့ဒါကြီးဦးစားပေးပြီးလွတ်ပါတယ်နောက်အခုကျွန်တော်တို့ပြန်ပြီးလုပ်နေတဲ့တချို့ဟိုဒီဟိုအခွဲတွေပေါ့တိုင်းသားလေးတိုင်းအခွဲကြီးတွေကျွန်တော်တို့သမရနဲ့တာမင်ခံကြီးကိုအကျဉ်းအကျဉ်းတော်တွေမှာကြာခံနေတဲ့သူတို့တပ်ဖွဲ့ဝင်တွေပြန်လို့ပြေးဖို့တင်ပြတာအခွဲ3ခွဲရှိတယ်အဲ့ရအခွဲတွေလည်းကျွန်တော်တို့ပြန်လို့ဖို့ရှိတယ်နောက်ဟိုတချို့နိုင်ငံရေးနဲ့ပတ်သက်တဲ့ခါလေးဆိုပြောတာရှိတယ်အဲ့ဒါလည်းကျွန်တော်တို့ဟိုပြန်လို့ဖို့ရှိပါတယ
်ပြီးခဲ့တဲ့မြန်မာနှစ်ဆက်တည်းနေ့ကလည်းအကျဉ်းသား9000ကျော်ကိုတမသားကလူငင်းချမ်းသာခွင့်ပေးခဲ့တာကြောင့်ဒီတစ်ကြိမ်ဟာဧပြီလအတွင်းဒုတိယကြိမ်မှာဖြစ်ပါတယ်မကြာခင်မှာတတိယအကြိမ်လူငင်းချမ်းသာခွင့်ထပ်ပေးဖို့ရှိတယ်လို့လည်းဦးစောတိကပြောပါတယ်သမတရဲ့လူငင်းချမ်းသာခွင့်ကုစလုံးမှာမွေးရဆေးနဲ့ထောင်ချခံထားရသူတွေအများစုပါဝင်တာဖြစ်ပါတယ်။နှစ်ဆက်တည်းနေ့ကလူငင်းထဲမှာတော့နိုင်ငံရေးအကျဉ်းသား2ဦးသာပါဝင်ပြီးဒီကနေ့လူငင်းထဲမှာတော့နိုင်ငံရေးအကျဉ်းသား3ဦးပါဝင်ပါတယ်။ဒီ3ဦးထဲမှာပြီးခဲ့တဲ့ဒီဇင်ဘာလကကချင်ပြည်နယ်တွင်ဒုက္ခသည်အရေးဥဆောင်ဆန္ဒပြခဲ့ကြတဲ့ကိုလွန်ဆောင်နဲ့ကိုစော်ကျတို့2ဦးလည်းပါဝင်ပါတယ်။သမတရဲ့လူငင်းချမ်းသာခွင့်နဲ့တလအတွင်းအကျဉ်းသား1000ကျော်ကျော်လူငင်းခွင့်ရတဲ့အထဲမှာနိုင်ငံရေးအကျဉ်းသားကတော့စေကနဲ့တော့ပါဝင်မှုရှိတဲ့အပေါ်နိုင်ငံရေးအကျဉ်းသားဟောင်းတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေသူတွေကဝေဖန်နေကြတာပါတတိယအကျဉ်းလူငင်းချမ်းသာခွင့်ထဲမှာတော့နိုင်ငံရေးအကျဉ်းသားတွေအကုန်လုံးလွတ်မြောက်လာဖို့မျှော်လင့်တယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရေးအသင်း ABBB ကကိုအောင်မျိုးကျော်ကအခုလိုပြောပါရတယ
်ဟိုအခုကတိုင်းနယ်ပြည်နယ်ခုနကခုကလွတ်တာလေဟိုတတိယရခေါ်ကြလို့ရှိရင်တော့ကျန်ခဲ့တဲ့တိုင်းနယ်ပြည်နယ်ကဟိုသူတွေကလည်းလွတ်မယ်အဲပြီးခဲ့ကြတော့ဒီဟိုတောင်ဟာတိုင်းနာလက်နက်ငယ်အဖွဲ့ဒီတုံးကတောင်ဟာရဲ့အဲအကျဉ်းသားတွေရှိတယ်ပြီးခဲ့ကြတော့နိုင်ငံရေးရထိထားတဲ့သူတွေရှိတယ်ဒီလူတွေကလည်းအခုဟိုစီစစ်နေတယ်ပေါ့နော်စီစစ်နေတယ်ဒီလူတွေကလည်းလွတ်ပေးမယ်ဆိုတော့တတိယအချိန်မှာတော့နိုင်ငံရေးကျသားတွေအကုန်လုံးပါလာဖို့ကျွန်တော်အနေနဲ့ပြောနေတယ် အကုန်လုံးကိုလည်းဆင်းရဲမရှိလုပ်ပေးပါလို့လည်းပြောနေတယ်။နိုင်ငံရေးကျင်းသားတွေကတော်တော်ဒီတိုင်းပြည်ကိုပြည်သူလူကိုဒုက္ခပေးနေသူတွေမဟုတ်ဘူး။တိုင်းပြည်ပြည်သူတွေကလည်းအကူအညီတူချက်ကိုတော်တော်လောက်ကန်ရင်းနဲ့ဟိုအနာမိုင်ဖွဲ့စည်းရေးနဲ့အပြင်သဘောထားချင်းမတူတဲ့အခါဖန်တီးဆင်းရဲခံရသူတွေဖြစ်တယ်။ဒါမှမဟုတ်ပြည်သူတွေကိုအမြန်ဆုံးလွတ်ပေးနိုင်မယ်လို့လည်းနောက်တစ်ချိန်မှာအားလုံးကိုဆင်းရဲမရှိပါလာနိုင်မယ်လို့လည်းပြောနေတယ်။လွတ်ပေးပါလို့လည်းနောက်ဆုံးလို့လည်း
မြန်မာနိုင်ငံမှာအချင်းတောင်နဲ့အချင်းသားမျှတမှုမရှိဘူးဆိုတဲ့ဝေဖန်ပြောဆိုမှုတွေရှိနေတယ်လို့အချင်းတောင်တွင်ကြက်တဲမှုတွေကိုဖြေရှင်းမှုအတွက်အချင်းတောင်တွင်ပြည်ပင်ပြောင်းလဲမှုတွေလှုပ်သွားဖို့တိုက်တွန်းပြောဆိုမှုတွေလည်းရှိနေတာပါမြန်မာနိုင်ငံအချင်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးမင်းထွန်းဆိုကတော့နောက်ထပ်အချင်းတောင်တစ်ခုနဲ့အချုပ်တစ်ခုတိုးချဲ့ဆောင်ရွက်ဖို့ရှိနေကြောင်းပြောပါတယ
်ဟိုအဲ့ဒါမှစောင့်နေတာမကွေးထောင်နဲ့ပထုံထောင်စောင့်နေတာပဲနောက်တစ်ခုကတော့ဖားကန်အချုပ်ထောင်ဆောင်နေစေပါဗျာအဲ့ဒီဟာကိုပြောတာပါဗျာ
ပြီးခဲ့တဲ့ရပိုင်းကအချင်းတော်တချို့ကအချင်းသားတွေအနေနဲ့လုံချင်းချင်းသာကွေးတဲ့မပါတဲ့အပေါ်စုပူစနပ်ပြတာတွေရှိခဲ့တာပါတတိယအချင်းလုံချင်းချင်းသာကွေးပြီးမဲ့အထဲမှာတော့အချင်းကြက်ခဲနေရတဲ့တဲန်းသားလဲနှကိုင်တွေလဲလှုပ်တင်လှုပ်ထိုက်သူတွေလှုပ်ပေးမယ်လို့နိုင်ငံတော်သမ္မတရုံးပြောရေးဆိုခွင့်ရှိသူကပြောပါတယ်ခင်ဗျာ
သမ္မတရဲ့လုံချင်းချင်းသာကွေးတဲ့အချင်းသား9000လောက်ဒီနေ့လွမြောက်လာတာနဲ့ပတ်သက်ပြီးတော့ကိုကောင်းစံဟိန်ပြောပြတာဖြစ်ပါတယ်အခုတစ်ခါတော့လူကုန်ကူးမှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်မြန်မာနိုင်ငံသား32ယောက်ကိုလူကုန်ကူးလာတဲ့ကားတစ်စင်းကိုမနေ့ခြားသာပြည်နေကဖမ်းဆီးလိုက်တယ်လို့ထိုင်းအာဏာပိုင်တွေကပြောလိုက်ပါတယ်အဲ့လူတွေဟာပလတ်စတစ်မိုးကသားတာလဘတ်နဲ့အလုံးပိတ်ထားတဲ့ကားတစ်စင်းပေါ်မှာရေကလေးဝင်တွေပေါ်ထိုင်ပြီးလိုက်ပါလာဖြစ်ပြီးတော့ထိုင်းနိုင်ငံတောင်ပိုင်းပကြော့ခရီခန်ခရိုင်ကလောင်ဝမ်မြို့ဝေးပြေးလမ်းပေါ်မှာဖမ်းမိကြတာဖြစ်ပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့အပြည့်စုံကိုထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါရခင်ဗျာ
ပကြော့ခရီကန်ခရိုင်တွင်းမှာတရားမဝင်မြန်မာနိုင်ငံသားတွေကိုတင်ဆောင်မောင်းနှင်လာတဲ့ခြွန်ဖုံးလိုင်စင်နံပါတ်နဲ့အီဇူဇူပစ်ကတ်ကားအဖြစ်အောင်ဟာပကြော့ခရီကန်ခရိုင်ကလောင်ဝမ်မြို့ကဖက်ကဆန်အဝေးပြေးလမ်းမပေါ်မှာမောင်းနှင်နေတုန်းရဲကားတွေကမတင်ကားလို့နောက်ကနေလိုက်ဖမ်းခဲ့တာဆိုပြီးထိုင်းအနာပိုင်းတွေကဆိုပါတယ်နေပူချိန်မကျသေးတဲ့ညနေ4နာရီအချိန်လောက်မှာအဝေးပြေးလမ်းမပေါ်မှာကားကိုအချိန်မြင့်မောင်းနှင်လာတာကြောင့်ပထမပိုင်းမှာမူရစ်စေးဝါးတွေတဲဆောင်လာတယ်ဆိုပြီးရဲအနာပိုင်းတွေကတင်ငါမကင်းဖြစ်ရကနေရဲကားတွေကတနာရီကြာအမိလိုက်ပြီးရက်ခိုင်းခဲ့တာပါဖမ်းမိချိန်မှာတော့ကားနောက်ပိုင်းမှာပလတ်စတစ်တလဘတ်တွေနဲ့အလုံးပိတ်ထားပြီးအတွင်းမှာမြန်မာနိုင်ငံသား32ဦးအမျိုးသား20ဦးအမျိုးသမီး12ဦးတို့ဟာရေခဲတုံးတွေပေါ်မှာထိုင်လိုက်လာကြတာကိုရဲတွေကတွေ့ရှိခဲ့ပါတယ်လူ32ဦးကိုလူကုန်ကူးလာတဲ့ကားမောင်းသမားထိုင်းနိုင်ငံသားကတော့အခုလိုမျိုးလူတွေရဲ့အောက်ကနေရေခဲတုံးတွေခံထားရတာဟာမြန်မာနိုင်ငံသားတွေဟာအပူချိန်ကိုခံနိုင်အောင်လို့ဖြစ်တယ်ဆိုပြီးထွက်ဆိုခဲ့ပြီးမြန်မာနိုင်ငံသားတွေဟာမွန်ပြည်နယ်မော်လမြိုင်ကနေတော်လန်တိုင်းထိုင်းနိုင်ငံကထနာပူရီကိုဝင်ရောက်လာခဲ့ကြတာဖြစ်တယ်လို့လည်းဆိုပါတယ်ရှေ့ပြောင်းလို့သမားအခွင့်အရေးကိုရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့လူကုန်ကူးမှုတွေကထိုင်းနိုင်ငံမှာဇက်တိုက်ရှိနေတယ်လို့လည်းအခုလိုပြောပါတယ
်ဆက်ဆက်ရအောင်လည်းဆိုကြည့်ရစနစ်ကမထင်ချက်နေတာတပိုင်းမောင်တပိုင်းကသူတို့ကိုယ်တိုင်ဒါကျွန်တော်အပေါ်ငင်ပြောမှကျွန်တော်အာနာခံအဖွဲ့ကြီးကြီးကိုယ်တိုင်သုံးတရားအကျိုးမြတ်တင်နေဟိုလက်လက်ပါတိတားနေလို့ပါလာတာလက်ပါလေခင်ဗျ။အဲကြောင့်မလို့ဒီနေ့အထိကျွန်တော်ကဒီဆိုင်ရဆန်နဲ့အထောက်ထားမဲ့ဒီလူသမားတွေကိုဒီမှာကိုပြောသားရတယ်နေတင်နဲ့အမြဒီနေ့သတိချက်ကြောင့်ဝင်ရောက်နေရဆိုတော့ကျွန်တော်လက်သိရှိနေရပါတယ်ခင်ဗျ။
တာလဘတ်တွေနဲ့အလုံးပိတ်ထားတဲ့ကားပေါ်မှာဖမ်းမိလာတဲ့မြန်မာနိုင်ငံသားတွေဟာထိုင်းနယ်စပ်ကနေမလေးရှားနယ်စပ်ထိပို့ဆောင်ကားဖြင့်တဦးကိုထိုင်းဘတ်ငွေ 16,500 မြန်မာကျပ်ငွေနဲ့ဆို 9,000 ခွဲစီပေးခဲ့ရတယ်လို့ဆိုပါတယ်။ဒီလိုလူကုန်ကူးမှုတွေကဇက်တိုက်ဖြစ်နေတာမို့နှစ်ဖက်အာဏာပိုင်တွေကထိန်းချုပ်မှသာဖြစ်နိုင်မယ်ဆိုပြီးဦးအောင်ကျော်ကဆိုပါတယ်
။ဒီပန်းနိုင်ငံတွေမှာဒီမှောက်ခုခုကြံရတဲ့ဆိုရင်တော့ဟိုအထူးသဖြင့်တော့ကျွန်တော်နေဆက်နဲ့အဓိကလာနေတာဆိုရင်ကျွန်တော်ထိုင်းဝင်လာတာရှိတယ်။တရုတ်ဘက်ကကျွန်တော်တို့လက်သားတွေလူကုန်ဝင်ခံနေတာရှိတယ်။အဲ့တော့တရုတ်ဘက်ကဆိုရင်ဒီအစိုးရနဲ့ကျွန်တော်လက်ချင်းချိတ်မှအမှန်တကယ်ချီးမင်းလို့လောက်ဆောင်မှဖြစ်တယ်လို့ခိုင်းနဲ့ခိုင်းနဲ့နိုင်ငံဘက်ကကျွန်တော်ကိုယ်ခူးထားတယ်ဆိုတော့ခိုင်းအစိုးရနဲ့ကျွန်တော်တို့အစိုးရနဲ့ချက်ချက်မဆောင်ရဲမှဖြစ်ပါလေခင်ဗျာနိုင်ငံတစ်ဖက်ချင်းနဲ့လောက်ဆောင်လို့လုံးဝမရနိုင်တဲ့အတွက်ပါခင်ဗျာ
2008ခုနှစ်တုန်းကတော့အလားတူဖြစ်ရတည်လဲရှိခဲ့တာပါပင်လယ်ဇာတွေတင်တဲ့အေးအေးကန်းကားကြီးကိုတုံးပြီးရနောင်းမြို့ကနေလူတွေကိုတင်ဆောင်လာခြင်းအေးအေးကန်းကားအတွင်းမှာပူလောင်ပြီးအသက်ရှူမွန်းကျက်ကမြန်မာနိုင်ငံသား54ဦးအသက်ရှူကျက်ပြီးတေဆုံးခဲ့ရပါတယ်။အခုလိုမျိုးကားငယ်ပေါ်မှာလူ30ကျော်ဟာကျက်ကျက်တဲတဲနဲ့တယ်လီဖုန်းတွေနဲ့အလုံးပိတ်ပြီးရေခဲတွေပေါ်ကနေလိုက်ပါခိုင်းတဲ့ဖြစ်ရဟာလဲအချိန်တော်ကြာမယ်ဆိုရင်အသက်အန္တရာယ်ပါထိခိုက်နိုင်တယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်။
Tanji that the name of Maima, the name people get up here by a good car, American, and Yone Asia Foundation, look up in Manangama South, the town of Ludanga, Chango Pia Jamari. American, the Yone Asia Foundation of Bubami, Manang, Obama, Shide, Nai Puzidi, Sajid ID, Suam Hode Puzidi, Nangae Puzidia, Jogu, Kana Musum Pound, South, the town Niba, Ludan Library. Through Ludan like that South Sabi, Rigani, Pinya, Yinet, Sabi Sayabu, Dudari, Pina, Pilo, Imitan, Wanda, Jone, Nissan, the Daigulu, Ludan Moody, Salo Tomet, Jo. American Dudia Tanya Shiga Pioware, Sao Ludan Buego, Toya Drain, you get a cool Zotaga Timbia Pit Havare.
Yamananga Obama Shia Puezi, Dwan, Nasso Motrin, Chala de Yabu, Asha Foundation, American Dayone, Muda Sajia Puambi, Saudi Ludane Sizengo, Shango American Santa Martini, Ebila Nasa Chowaka, Pilo Kevade, Eauri Dan, Pogoda, Kayen Bine, Monbine. เช้าค่ำตอนนี้นายเนี่ยยังคงได้ยินเพื่อนที่บ้านเตรียมจะด้วยอาชาฟังได้ยินเหรออาชาได้ด้วยสาวมีสิ่งงานในปีนี้เนี่ยตุ๊ดตุ๊ดน่าสาวดีกว่าลูกหลานปีนี้อาพี่บาร์เลยคุณเห็นลูกหลานเนี่ยสาวดีกว่าก็เลยด้วยชีวิตเนี่ยสาวดีกว่าปูบีเทตุนปีท่าบาร์เลยคุณลูกสาวลูกหลานยากันเนี่ยปัตตาลูอเมริกันตั้งอยู่ที่อัตตาเมจอร์จสิบลีกาคุณลูกพี่บาร์เลย
It's a wonderful chance to share English language book.
สนั่นนี่ดากะละด้วยมาอเมริกันตันยงในอาชาฟาวเดชั่นอ่ะตะไนงานลงมาชื่อปัญญาอิสัยอ่ะภวยซีเยด้วยสาวบ้องนะตึงกวยโกสุรันเกบีဖြစ်ပါတယ်ဒီสาวดิอ่ะอ่านเวยดิดากะกะลีดิด้วยอโจชื่อจองปะโกดันชื่อจินမြို့နယ်ကရွှေကျင်အများပိုင်းစာကြီးတိုက်ကိုပံ့ပိုးနေသူတအုပ်ဖြစ်တယ်ဦးနေအောင်ကပြောပါတယ်ဒီสาวดิอ่ะကျွန်တော်တို့ဒေတာတွေ့ကတော့ဟိုအများကြီးအကျိုးရှိနိုင်တယ်အများကြီးရှိနိုင်ဆိုတာဘာဖြစ်လို နေတဲ့လူတွေအစင်ထီကိုဟိုအင်္ဂလိပ်စာအုပ်တွေလည်းဖြစ်တယ်လေစာနေပြီးတော့ပုံများများထားတဲ့ကလေးစာပေတွေလည်းသူတို့ကလှူဒန်းလာတာဆိုတော့ဟုတ်ကဲ့ဘုတ်ကလက်တွေရေးအတွက်လည်းဆိုရင်စာအုပ်မျိုးတူလေးတွေပေါ့အုပ်စုလိုက်ဖတ်လို့ရမယ့်စာအုပ်လေးအဲ့ဒါမျိုးလေးတွေလှူဒန်းပေးတယ
်အမေရိကန်တိုင်အုပ်အနေနဲ့အခုလိုစာအုပ်လှူဒန်းမှုတွေအပြင်မြန်မာနိုင်ငံကဆရာဆရာမတွေကိုအင်္ဂလိပ်စာသင်ကြားပေးရဲ့ Peace Corps စေတနာဝန်ထမ်းဆွေးနွေးမှုတွေကိုလည်းမြန်မာနိုင်ငံပညာရေးအတွက်အထောက်အကူပြုနိုင်ဖို့အကူအညီတွေပေးနေတဲ့အကြောင်း George Sibley ကပြောပါတယ်
Well, we do a fair bit. We do these book donations every year for now 12 years, so we'll do it again.
ဒီလိုစာအုပ်လှူဒန်းမှုတွေကိုကျွန်တော်တို့နှစ်စဉ်လှူလာခဲ့တာ12နှစ်ရှိခဲ့ပါပြီ။နောက်လည်းထပ်ပြီးလှုပ်သွားအောင်မှာပါ။ဒါအပြင်ပြီးခဲ့တဲ့နှစ်နှစ်လောက်ကစပြီးတိတ်ကောင်းတဲ့အစီအစဉ်တစ်ခုကိုလည်းကျွန်တော်တို့စတင်ခဲ့ပါလေ။ Peace Corps ဆိုတဲ့ငင်းငင်းစေနာဝန်ထမ်းတွေစေလွတ်တဲ့အစီအစဉ်ပါ။အခုဆိုရင် Peace Corps အဖွဲ့ဝင်တွေဟာတခြားအဖြူအစင်းဝတ်ဆရာဆရာမတွေဝတ်စားစီရင်ပြီးမြန်မာနိုင်ငံကကြေးရွာတွေကိုတွားရောက်ပြီးအင်္ဂလိပ်စာတွေသင်ကြားပို့ချပေးနေပါပြီမြန်မာနိုင်ငံကဆရာဆရာမတွေကိုရောကျောင်းသူကျောင်းသားတွေကိုရောကူညီပေးတဲ့အင်မတန်မှကောင်းမွန်တဲ့ကြိုးပမ်းမှုတစ်ခုပါပဲ
အာရှဖောင်ဒေးရှင်းနဲ့အမေရိကန်တန်ယုံပြီးတော့အမျိုးသားစာကြီးတိုက်ပူးတွဲပြီးမြန်မာပြည်တွင်းမှာရှိတဲ့အဖွဲ့အစည်းတွေကိုစာအုပ်တွေလှူဒန်းတာဟာ2009ခုနှစ်ကတည်းကဖြစ်ပါတယ်အာရှဖောင်ဒေးရှင်းနဲ့အမေရိကန်တန်ယုံဟာအခုနှစ်ထဲမှာပညာရေးအဖွဲ့အစည်း200ကျော်အတွက်လဲစာအုပ်ပေါင်း16,000ကျော်ကိုလှူဒန်းခဲ့ပြီးဖြစ်ပါတယ်မေလာထဲမှာလဲမန္တလေးဂျဖာဆန်စန္ဒာမှာစာအုပ်ပေါင်း6,000ကျော်လှူဒန်းသွားအောင်ဖြစ်ပြီးမန္တလေးမကွေးစကိုင်းနေပြီးရောစရဲ့ဒေတာကအဖွဲ့အစည်း100ကျော်အတွက်လဲရည်ရွယ်ထားတာဖြစ်ပါတယ
်မြန်မာနိုင်ငံရဲ့ကြီးကြပ်ရေးဖြစ်ကြတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်စုကြည်နဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လိုင်းတို့ဟာဒီအပိုင်းတွင်မှာမြမအင်းကြီးချင်းကပအင်အားကြီးတရုတ်နိုင်ငံကိုတွားရောက်ခဲ့ကြပါတယ်။ဒီခီးစဉ်ကနေမြမနိုင်ငံအတွက်ဘလို့အကျိုးရှိနိုင်ပါသလဲ။တရုတ်မြမဆက်ဆံရေးကဘယ်လမ်းကြောင်းကိုဦးတည်နေသလဲ။စနေနေ့ညတိုင်းလေလိုင်းစီစဉ်မှာသုံးသက်ဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သောတာရှင်တွေအနေနဲ့ VOA ကိုကိုယ်တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တော့တိုင်းလေလိုင်းစီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူသွားမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့မေးခွန်းကိုစာနဲ့ဖြစ်စေအသံပိုင်းနဲ့ဖြစ်စေကြိုတင်ပေးပို့နိုင်သလို Facebook စာမျက်နှာပေါ်မှာလည်းရေးသားထားနိုင်ပါတယ်။ VOA မြန်မာဘိုင်းဖုန်းနံပါတ်ကတော့1-232-382-555လေးဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုကြိုဆိုပါရစေ။
ာရှင်အနေနဲ့ကျွန်တော်တို့ရဲ့တိုက်ရိုက်လီလိုင်းအစည်းအဝေးမှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုပါရယ်အခုတစ်ခါတော့တောင်အာဖရိကနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်တောင်အာဖရိကမှာနီးပညာသိပ္ပံဆက်မှုနဲ့တင်ချားဆိုင်ရာအလုတ်ကိုင်းဒီမှာအမျိုးသမီးတွေပါဝင်မှုကအားရစရာမကောင်းပါဘူးဒါပေမဲ့လည်းပြီးခဲ့တဲ့ဆယ်နှစ်တာကာလအတွင်း UNICEF ကလောသမဂ္ဂကလေးသင်ငယ်များဆိုင်ရာရန်မုံငွေအဖွဲ့ရဲ့အစီအစဉ်နဲ့ဝင်ငွေသိမ်းမရတဲ့တန်တန်းကြောင်သားမိန်းကလေးငယ်1000ကိုစက်မှုနီးပညာလုပ်ငန်းတွေထဲရောက်လာအောင်လှုပ်ဆောင်ပေးခဲ့ပါတယ်Johannesburg မြို့က Technogol အစီအစဉ်ကတချို့နဲ့တွေ့ဆုံပြီးတော့သူတို့အတွေ့အကြုံကို VOA သတင်းတော့ Anita Powell သတင်းပေးပို့ထားပါတယ်။မတ်တင်ဂီထိုက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။တောင်အာဖရိကနိုင်ငံ Johannesburg မြို့ရဲ့ Tembisa မှာတာမန်လက်လုံလက်စားဘဝနဲ့ကြီးပြင်းလာတဲ့ Raquel Sorota ဟာအခုဆိုရင်ထိပ်တန်းကုမ္ပဏီတစ်ခုမှာ Engineer အဖြစ်အလုပ်လုပ်နေပါတယ်။ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကထောက်ပံ့မှုနဲ့2005ခုနှစ်ကစတင်ခဲ့တဲ့ Technogirls အစီအစဉ်ကိုတက်ခဲ့တဲ့တောင်အာဖရိကအထက်တန်းကျောင်းသူ11000နဲ့မှာဆူရိုတာလဲပါဝင်ခဲ့ပြီးအခုအသက်24နှစ်အရွယ်မှာတော့သူမဘဝကပြောင်းလဲခဲ့ပါတယ
် My life has literally never been the same again so before the program I wanted to be a doctor and today
အရင်လိုဘဝမျိုးတော့ပြန်မရောက်တော့ပါဘူးဒီအစီအစဉ်မတိုင်ခင်ကတော့ကျွန်မကဆရာဝန်ဖြစ်ချင်ခဲ့တာပါဒါပေမဲ့ဒီအစီအစဉ်ကြောင့်အခု engineer တယောက်ဖြစ်နေပါပြီဒီအစီအစဉ်ကနေကျွန်မဘာတွေရယူခဲ့တယ်လဲဆိုတာကိုစဉ်းစားကြည့်တော့ဒီအစီအစဉ်ကနေစက်မှုဆိုင်ရာလောကကြီးအကြောင်းကျွန်မကိုမိတ်ဆက်ပေးခဲ့တာပါဒီစက်မှုကဘာကြီးဘယ်လောက်ကျယ်ပြောတယ်လဲဆိုတာနဲ့အရေးကြီးဆုံးကတော့ကျွန်မအတွက်ဒီစက်မှုကဘာမှာနေရာတနေရာရနိုင်နေဆိုတာကိုအတော်ကြာတဲ့အထီကိုကျွန်မမသိခဲ့တာပ
ါထက်မြက်ပြီးစီးပွားရေးတိတ်မပြေလည်တဲ့အထက်တန်းကျောင်းသူတွေကိုဒီအစီအစဉ်ကရွေးချယ်ခဲ့တာပါသူတို့ကိုသိပ္ပံဤပညာဆက်မှုတင်းချဘာသာရပ်ပိုင်းဆိုင်ရာကျွမ်းကျင်မှုတွေနဲ့မိတ်ဆက်ပေးပြီးတက်ဆိုင်ရာကြီးကြပ်သူတွေနဲ့အနှံပေးခဲ့သလိုနောက်တက္ကသိုလ်မှလည်းဆက်ပြီးတော့တင်ယူစေခဲ့တာပါဒီဆောင်ရွက်ချက်ကအလုသမားမျိုးဆက်တစ်တရက်ကိုဖန်တီးပေးတာတည်းမဟုတ်ဘဲကဘာကြီးကိုဘသူတွေနဲ့လဲပတ်မလဲဆိုတာကိုပါပြောင်းလဲပေးလိုက်တာလို့အစီအစဉ်ကိုတည်ထောင်သူတွေကပြောပါတယ် Technogirls တည်ထောင်သူ Step Sit Ho ကအခုလိုပြောပါတယ်
It is more an instrument or a program which
jama dan du ni mya mu ko wa u ti pho saung pe de lou yak ka a si sin tat tat be ma hou ba u tu ga a pe nyet tin ne a si sin ni a phit tin ma hou be jama dan du ni mya mu ko u ti twa sei nai ne yue che shi shi pi mat tha pi ja win saung yet nai me a che ni myo a phit ba pyaung le twa sei nai ma de
a that tan chang tu re phit de gugu le hu san gu ne kwi ma khali ro a twet do အခွင့်အလမ်းမရှိတဲ့အပြင်နောက်ဆိုင်ခေါ်ချက်ကသူတို့နှစ်ယောက်လုံးကမတန်ဆွမ်းနေဖြစ်နေတာပါဒါပေမဲ့တင်ချာနဲ့တိတ်ပံမှာအမှတ်များများရလို့ဒီနှစ်မှာရွေးချယ်ခံခဲ့ရတာလို့ Technogirls အစီအစဉ်မှာပါဝင်လာတဲ့ Gugula Hu Zagu ကပြောပါတယ
် I like investigating and solving mysteries and it actually makes
ဘယ်နည်းတွေကိုဖြေရှင်းဖို့နဲ့စုံစမ်းစစ်ဆေးတာကိုကြိုက်ပါတယ်မဖြစ်နိုင်တာမရှိဘူးဆိုတာကိုဒီအစီအစဉ်ကြောင့်ပဲကျွန်မအယုံကြည်လာပါတယ်သူများထက်ထူးထူးခြားခြားတွေးခေါ်တတ်ဖို့ပဲလိုတာပ
ါ Technogirls အစီအစဉ်ကအမျိုးသမီးလေးတွေအတွက်ကတော့သူတို့ရဲ့ဘဝခီးမှာအနောက်အရှက်မရှိဖြောင်ပြူးနေမှာဖြစ်ပါတယ်ရှင
်တောင်အာဖရိကနိုင်ငံက Technogirls အစီအစဉ်နဲ့ပတ်သက်ပြီးတော့မတ်တင်ကြီးထိုက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာသွားတော့ရှင်နေနေနဲ့ VOA ကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဒါမှမဟုတ်တေးသူချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ကို email နဲ့ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာမကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အဲ့ဒီမှာတော့အမျိုးသမီးကဏ္ဍသုတဆုံးလွင် American တခွင်အစည်းအဝေးနဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစည်းအဝေးတွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
င်္ဂလာပါခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ26ရက်တောက်ကြနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့အစီအစဉ်တွေကိုတော့ line to meter 1925နဲ့32တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုဒုတိယပိုင်းဆက်ပြီးထုတ်လွှင့်ပေးမဲ့သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြို့သမီးကဏ္ဍသုတဆုံလင် American တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့အနည်းပညာကဏ္ဍမှာဆိုရင်တော့
သိပ္ပံပညာရှင်တွေက guide 100 200လောက်ရှိတဲ့ radio telescope တွေကိုကမ္ဘာအနှံ8နေရာနေ plan ပြီးတော့အချိန် guide ပြီးပြိုင်တူရိုက်ကြပါတယ
် American အာကာသစုဆိုင်ရေးဌာန NASA ကဒေါက်တာပရီသာတင်ပြောသွားတာဖြစ်ပါတယ်အပြည့်စုံကိုတော့မချခင်မှာနားဆင်ရမှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေကအရင်ဆုံးတစ်ခုဖြစ်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ရမှာပါAmerican ပြည်ထောင်စုကိုလူငယ်ခေါင်းဆောင်မှုအရေးသွင်းမြင့်တင်ရဲ့အစီအစဉ်နဲ့ရောက်ရှိနေကြတဲ့မြန်မာနိုင်ငံကလူငယ်အဖွဲ့ဝင်20ရောက်ရှိနေကြပါတယ်ဒီဖွဲ့ထဲမှာပါဝင်တဲ့လူငယ်အမျိုးသမီး3ဦးလို့ဖြစ်ကြတဲ့မတ်တင်းတင်သာဆိုးနှွေမမွန်အိတ်နဲ့အိမ်သက်စုတို့ကိုသူတို့ရဲ့လက်ရှိခီးစဉ်နဲ့ပတ်သက်ပြီးမေးမြန်းထားတာကိုဒီသတင်းမရအမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ပြပေးထားပါတယ်ခင်ဗျာ
အမေကတော့တင်းတင်းစားဆိုးပါကျွန်မအသက်18နှစ်ရှိပါပြီခနက် University မှာကျောင်းတက်နေပါတယ်ကျွန်မရဲ့ရည်မှန်းချက်ကတော့နောင်ကျလို့ရှိရင်မြန်မာပြည်ရဲ့ပညာရေးစနစ်ကိုပြောင်းလဲခြင်းနဲ့ပေါ့ဘာလို့လဲဆိုတော့မြန်မာပြည်ကြီးပြောင်းလဲတိုးတက်ဖို့အတွက်အဓိကလိုအပ်ချက်ကပညာရေးပဲထင်လို့ရှင်ဟုတ်
โอเคကျမနာမည်ဟိုနွေမုံမုံအိမ်ပါရှင်ကျမအသက်18ပါရှင်အခုလောလောဆယ် pre collegiate program of Yangon PCP လို့ခေါ်တဲ့ private ကျောင်းမှာတက်နေရရှင်ဒီအဓိကတော့ဒီ program မှာလာနေတဲ့တခြားလုံးဒီကိုမြန်မာနိုင်ငံမှာရှိနေတဲ့ issue တွေကိုသူတို့စီမှာရှိပြီးသား issue သွားသူတို့စီမှာလည်းရှိတာမရှိဘူးလားအဲ့လိုမျိုးရရှင်ကိုနိုင်ငံကိုကိုပြန်သွားခဲ့ရင်ဘယ်လိုမျိုး implement လုပ်လို့ရမယ်ဘယ်လိုမျိုး solution တွေရှိနိုင်လဲဆိုတဲ့ဟာတွေကိုတချိန်လုံး consider လုပ်လို့ပြီးတချိန်လုံးအားရရောသုံးသက်ပြီးတော့ပြန်သွားရင်ကိုလုံးနေတဲ့အခုကျွန်မတို့ကိုရှိရဲ့ project တွေအကုန်လုံး implement လုပ်ဖို့စဉ်းစားထားပါတယ်
ကျမနာမည်ကတော့အင်တက်ဆူပါရှင်အသက်18နှစ်ပါဒီ program ကိုလာခြင်းနဲ့အကြောင်းရင်းကတော့အဓိကကိုယ့်လိုမျိုးပဲ fashion နဲ့ဖြစ်နေတယ်။နိုင်ငံကိုပြောင်းလဲခြင်းနဲ့ဒီနေ့အချိန်မှာနိုင်ငံတော်ဝန်ထမ်းဆောင်တဲ့တခြားတငယ်ချင်းတွေနဲ့တူတူတယောက်ရဲ့ idea တယောက်အလိုမျိုး share ခြင်းနဲ့ပြီးတော့အခါကျတော့ကိုယ့်ရဲ့ critical thinking skill ကိုလည်းမြင့်တင်လို့ပေါ့နော်။ဟိုတကယ်ကြရင်ဟိုကျမအနေနဲ့ဆိုရင်ကိစ္စတစ်ခုကိုကိုယ့်အရင်ကရလာတဲ့ knowledge နဲ့ပဲပြန်ပြန်စဉ်းစားပြီးတွေးရပေါ့။ကိစ္စတစ်ခုဆိုဒီအဖြေတစ်ခုပဲရှိရမယ်ဆိုတာမျိုးဖြစ်တယ်။အဲ့လိုမျိုးမဖြစ်ခြင်းအဖက်ဘက်ကနေစဉ်းစားခြင်းနဲ့အဲ့လိုမျိုးအမြင်သက်တရားခြင်းနဲ့သူများတွေကလည်းဘယ်လိုမြင်ခြင်းလဲဆိုတာကိုအဓိကနားထောင်ခြင်းနဲ့ကိုလည်းငွေရအားလုံးနဲ့တယောက်ဖြစ်တဲ့အတွက်အဲ့လိုမျိုးနိုင်ငံအတွက်အဲ့လိုတခုခုတော့ကိုယ်အနေနဲ့တနည်းကြရင်တော့တနည်းတောင်းတနည်းအားနေပါဝင်နိုင်ခြင်းနဲ့ပေါ့နော်ကျမအနေနဲ့သင်ခြင်းနဲ့တက္ကသိုလ်တက်ခြင်းနဲ့ဘာသာရပ်ကတော့ public health ပေါ့နော်ပြည်သူ့ကျန်းမာရေးကအဓိကမြန်မာနိုင်ငံမှာရှိတဲ့ကိစ္စတွေထဲမှာအရေးကြီးရလို့မြင်တဲ့အတွက်အဲ့လိုမျိုးကျောင်းမှာ study လုပ်ခြင်းပါရှင် pre college program PCP ဆိုတဲ့ private ကျောင်းပါပါရှင်
အဲ့ဒါကတော့အမေရိကန်ပြည်ထောင်စုကိုလူငယ်ခေါင်းဆောင်ရေသွေးမြင့်တင်ရေးအစီအစဉ်နဲ့လာရောက်နေတဲ့မြန်မာနိုင်ငံကအသက်16နှစ်ကနေ18နှစ်အရွယ်လူငယ်အဖွဲ့မှပါဝင်ခဲ့တဲ့တင်းတင်းစားစုနှွေမမွန်အိတ်နဲ့အိတ်တက်စုတို့ရဲ့မိတ်ဆက်တံတွေကိုကြားခဲ့ရတာပါသူတို့ရဲ့လက်ရှိခီးစဉ်နဲ့အတွေ့အကြုံတွေကိုလည်းမိချီခဲ့ပါလေ
။အော်တမီးတို့အားလုံးကတော့ဒီ program ကိုပါရတာဒါအခွင့်အရေးတစ်ခုပဲပေါ့နော်။အဲ့လိုမျိုးမြင်နေပြီးသွားတဲ့အခါကျတော့ဒီမှာလည်းတကယ်ဒီမှာရှိတဲ့အချိန်လေးတွေကို enjoy ဖြစ်ပါတယ်။အော်တမီးတို့ဒီမှာတင်ကြားခဲ့တာတွေကိုလည်းကောင်းကောင်းမြန်မာဒီမှာကိုယ့်နိုင်ငံမှာပြန်ပြီးအသုံးချသွားမှာပါလို့
။ဟုတ်ကဲ့။အဲ့လိုအသုံးချမယ်ဆိုရင်ဘယ်လိုအသုံးချကြမလဲ။နည်းနည်းရှင်းပြပေးပါလား။
ဟုတ်ကဲ့ဟိုလေသမီးတို့ကအခုလောလောဆယ် project ပြီးသွားပြီဆိုရင်ပြီးသွားပြီအိမ်ပြန်သွားတာမဟုတ်ဘူးရှင်သမီးတို့ဒီမြန်မာနိုင်ငံမှာမြန်မာနိုင်ငံကိုနေတဲ့ community ကိုနေတဲ့ပတ်ဝန်းကျင်ကိုအဲ့လိုအထောက်အကူပြုစေမယ်အိမ်မှာ community မှာဖြစ်နေတဲ့ပြဿနာတစ်ခုကိုဖြေရှင်းလို့ရမယ် project follow on project ပေါ့အဲ့လိုမျိုးသမီးတို့တစ်ပိုင်းတစ်ပိုင်း project လေးလုပ်ရမှာရှင်အဲ့သမီးတို့အယောက်20ဆိုတော့ idea တွေကတော့အများကြီး
ပေါ့အဲ
့တော့အဲ့လို follow on project တွေတော့လုပ်ဖို့ရှိရဲ့ရှင
်ဥမာဖြင့်ဘယ်လိုမျိုး project တွေ
ဥမာအဖြစ်သမီးဆိုရင်သမီးကအမျိုးသမီးတွေရဲ့ menstrual health ပေါ့မြန်မာနိုင်ငံမှာဒီဒမရာလာရဲ့ဆိုတဲ့ကိစ္စကိုအရှက်ကြောက်လို့ထင်နေယောဂရီတခုလို့ထင်နေတိတ်မပြောကြဘူးပေါ့သမီးကအခုအဲ့ကိစ္စနဲ့ပတ်သက်ပြီးတော့ research တွေလုပ်မယ်ပြီးရင်ဒီလိုမျိုး link လေးတွေအတွက် safe and you know open environment ဖြစ်ဖို့အတွက်ကိုဒီ menstrual health အကြောင်း discuss လုပ်ဖို့အတွက် project လေးလုပ်ဖို့ဆွေးနွေးနေရှင
်ဩော်အဲ့ဒါလည်းကောင်းပါတယ်တခြားလူတွေရော
ပါတီပရောဂျက်ကြီးမှာကြတော့ဟိုညမာပြီမှာတချို့နေရာတွေမှာရေပေါ့နော်ရေတန်တန်မတုံးရတာတော်တော်များရဲ့အခုရန်ကုန်မှာဆိုရင်တမိရရန်ကုန်မှာနေနေရာဖြစ်တဲ့အတွက်ရန်ကုန်ကဘယ်လိုအဓိကအဲ့လိုမျိုးကိုနဲ့ကိုနားလေပဲပတ်ဝန်းကျင်တစ်ခုပေါ့အဲ့ခါကျတော့လိုအပ်ချက်ကအဲ့ဒါလိုမြင်တော့တမိတို့အနေနဲ့စဉ်းစားတာအဲ့လိုပေါ့နော်တကယ်လူငယ်များအတုံးနဲ့ထားပါတော့မိဘမဲ့အကြောင်းဆိုရင်အဲ့လိ
ကျွန်တော်အားဒါတွေကကိုယ့်ကိုလည်းသင်ကြားပြီးတော့မှ online မှာ live ရှာပြီးတော့မှပဲကိုယ့်ကို train လုပ်ပြီးတော့မှပဲပြန်ပြီးတော့စောင့်ကြည့်ရမှာပေါ့နော်စမ်းသပ်ပြီးတော့မှပဲလုပ်ကြည့်ရမှာအဲ့လိုမျိုးတော့လည်းစဉ်းစားရတာလေးရှိတယ်ဟုတ်
ဟုတ်သမီးကကြတော့အေးဒီမြန်မာပြည်မှာမြန်မာပြည်တခုတည်းမဟုတ်ဘူးပေါ့တကယ်ဘာလုံးမှဖြစ်နေတဲ့ climate change ကိုမြန်မာပြည်ကနေဘလို့အဲ့လို contribute လုပ်ပေးလို့ရလဲဆိုတော့အခုမြန်မာပြည်မှာအဓိကလိုအပ်နေတာသစ်ပင်တွေများများရှိဖို့လိုအပ်နေတယ်လို့သမီးထင်တယ်ဘာလို့လဲဆိုတော့မိုးရာသီတိုင်းမှာနှစ်တိုင်းနှစ်တိုင်းရေတိမှုတွေအရင်ဖြစ်နေတယ်ဒါသစ်ပင်တွေပြုံးတည်နေလို့မဟုတ်လို့ထင်တယ်အားကြောင့်သမီးဒီသစ်ပင်တွေပြန်ပြီးတော့ site ဖို့တဲ့ replace program တွေကိုမြန်မာပြည်ကိုပါဝင်ဖို့အတွက်အလားတူအကောင့်ထည့်ဖို့ဟိုအစီအစဉ်တွေဆွဲနေရရှင့
်အဲ့တော့အခုရောက်လာပြီးတဲ့အခါကျတော့အတွေ့အကြုံတွေနည်းရှင်းပြပေးလားဒီ
ဟိုရဲရောက်ချင်းပထမ3ပတ်ပေါ့ဒီ program က3ပတ်တာ program ပြီးတော့ရဲရောက်ချင်းပထမ2ပတ်ကကျတော့ Indiana State မှာရှိရဲ့ Bloomington ဆိုတဲ့မြို့မှာနေရတာရှင့်အဲ့မှာကျတော့ post family နဲ့နေရတာပေါ့ဒီ American culture ရဲ့မြန်မာ culture ရဲ့အဲ့နှစ်ခုကိုအဲ့လိုလေ့လာဖို့အတွက်ဆိုရင်သမီးတို့ကတယောက်စီဒါမှမဟုတ်2ယောက်တအိမ်စီ host family မှာထားတယ်အခုနောက်ဆုံးအပတ်က Washington DC မှာရှင့်
အဲ့တော့ဒီ key စီကအခုလိုမျိုး host family Indiana Bloomington မှာရင်သွားတဲ့ host family ရဲ့နေတယ်ဆိုဒီ key စီရဲ့ရည်ရွယ်ချက်ကဘာပါလဲတမီ
သူရဲ့ရည်ရွယ်ချက်ကဒီ American culture ပေါ့ American culture ရဲ့ American နိုင်ငံရဲ့ပညာရေးရဲ့သူတို့ရဲ့ function government တွေဘယ်လိုလုပ်ဆောင်လဲဆိုတာရည်ရွယ်သမီးတို့တက္ကသိုလ်ကျောင်းသားရဲ့ဒီမြန်မာနိုင်ငံရဲ့ဘယ်လို function လုပ်တယ်ဆိုတာကိုလူငယ်ပေါ့ရှင်တွဲပြီးတော့ကိုယ့်နိုင်ငံအတွက်ဘာတွေလုပ်ပေးလို့ရနိုင်လဲဆိုတာမျိုးကိုသိရအောင်လို့လာရှင
် American culture American ပညာရေးเนาะ American အစိုးရဘယ်လိုလုပ်ဆောင်လဲဆိုတာကိုသိရအောင်လို့ဆိုသမီးတို့လေ့လာတဲ့အခါမှာအခုဘယ်လောက်ထိလေ့လာခဲ့တာနည်းနည်းရှင်းပြလို့ရမှာ
အဓိကတော့သမီးတို့ကဒီပညာရေးကိုတခြားလို American government တွေဘယ်လိုလုပ်တာလဲဆိုတာကိုတော့အခုလောလောဆယ်နောက်ဆုံးပတ်ဆိုအခုကျမှ government ရုံးကြီး office တွေကိုသွားပြီးကြည့်နေရဆိုတိတ်တော့မသိသေးဘူးရှင်သမီးတို့အခုလောလောဆယ်ထိသိတာကတော့ဒီ American host family တွေပေါ့
လို့
ကိုနေရဲ့ host family တွေကသူတို့သားသမီးတွေနဲ့ဘယ်လို engage လုပ်ကြရဲအကြောင်းတွေကိုဘယ်လိုသွားရဲကိုအချိန်ဘယ်လိုတိကြရဲအဲ့လိုမျိုးတွေကိုပို့ပြီးတော့သိရတာပေါ့သမီးနည်းနည်းထပ်ပြောချင်ပါရဲ့သမီးတို့အခု Viper တို့တွေနဲ့လေ training ပေးထားတယ်ဒီလို project တွေကိုဘယ်လို proposal တွေတင်ရမယ်ဒီပြီးရင် project grant တွေဘယ်လိုလုပ်ရမယ်ဒီ youth တွေကဘယ်လို research တွေလုပ်ပြီးတော့အဲ့လိုမျိုး research လုပ်တဲ့နည်းတွေပါတယ် Viper တို့စီကနေတိတိကျကျ training တွေလုပ်ပေးခဲ့ရပေါ့ပြီးတော့ IU ရဲ့ international office က head တွေရောပဲလာပြီးတော့သင်ကြားပေးခဲ့တယ် IU ရဲ့ rural community engagement ကနေရောပဲအဲ့လို speaker တွေကသမီးတို့ကိုလာပြီးတော့တရက်တရက်လောက်ကနေလာလာပြီးတော့တွေ့ပေးခဲ့ရပေါ့ပြီးတော့ non profit social enterprise တွေဒီမှာဘယ်လိုလုပ်လဲတွေ coffee shop တို့ပြီးတော့အင်ဂျီအဝတ်အစားဆိုင်တို့အဲ့ဒါတွေဘယ်လိုမျိုး function လုပ်လဲတွေအဲ့ဒါတွေလည်းphysic engagement ni ara di le tami lo le la khe ya de po
khong saung mu a ye a chin ne pat de lo tru ye khan yu jet dwe ko tin pya yin di tadin ba ye myu pi mya ganda ko ni gung chou at par de shin
tuma ne pe ya nwe mo mo aim ma shin leadership ko belo tin le so ye mi gung wa tuma so ye di leadership so ra bo di leader so ra tayaw khe kaung ni ya ma hoku lu a myai yi ko swae khon nai bi lu a myai ye voices de ko na thaw nai bi yo အကုံလုံးဆွဲခွန်နိုင်မှာ text တစ်ခုကအကုံလုံးအားနဲ့အကုံလုံး voice နဲ့ပြီးမြောက်နိုင်မှာ good leader လို့ခေါ်ရဲဆိုရဲ definition နဲ့ရေးခဲ့ရရှင်
။ဟုတ်ပါတော့အင်တက်စုပါရှင်။ leader ဆိုတာအဲ့လိုနားပါဇက်ထက်ကိုနားကအရေးကြီးတယ်ဆိုတော့မျိုးဖြေခဲ့ပါတယ်။အဲ့လိုမျိုးနားထောင်နိုင်ပြီးတော့မှတကယ်တမ်းလက်တွေ့လုပ်နိုင်တာမျိုးပေါ့နော်။တော်တော်များများက leader ဆိုရင်အဲ့လိုအရှိမဟောပြောပေးတယ် main ခွန်ပြောတယ်အဲ့လိုမျိုးပဲမြင်ကြတာပေါ့နော်။တကယ်တမ်းကျတော့အဲ့ဒါထက်ကိုတကယ်လက်တွေ့လုပ်ဆောင်နိုင်ပြီးတော့မှသူတကယ်ကိုယ့်ရဲ့ပတ်ဝန်းကျင်မှာလိုအပ်ချက်ကိုမှဖြည့်ဆည်းပေးနိုင်တာမျိုးကို leader လို့ထင်တယ်။အဲ့ဒါဆိုကိုကလည်းကိုယ့်ရဲ့ပတ်ဝန်းကျင်မှာတငယ်ချင်းတော်တော်များများအဲ့လိုမျိုးဆိုလို့ရှိရင်ကိုယ့်ရဲ့ပေါင်းသက်ဆက်ဆံရေးထဲမှာလည်းအဲ့လိုမျိုးတော်တော်များများကိုညှထောင်ပေးရလူလို့ကိုယ့်ကိုယ်ကိုယုံကြည်ရတဲ့အတွက်ကြောင့်အဲ့လိုမျိုးကိုက competitive ဖြစ်လောက်တယ် qualitative ဖြစ်တယ်လို့ထင်လို့ပြန်ခဲ့တာပါရှင်။ကျွန်မကတော့တင်းတင်းသာဆိုပါကျွန်မထင်တာကတော့ဟို good leader တယောက်ဆိုတာက you do it lo alu myo ma pyo ba ne we will do it together so we alu pon san ne swae kho de leader myo bo swae kho yin naw ma tu mya lo le assign lo pe nai ya me be a ya yi bdu a ba lo so pyo alu twae kho nai ya me alu kun yi pe pi naw ma ana wo pyan pyo hlet chi pe ya me bo ko di lo de di ha lo khe so pyo ho khai myo ma thwat twa ba ne pyan hlet chi pyo အစင်ကြီးရဲ့လားအစင်မပြင်းတူတူလောက်အောင်အဲ့လိုဟိုတွဲခေါ်ပြီးတော့ flexible လေးဖြစ်ရမယ်ပေါ့ပြီးတော့အပြောင်းလဲတွေကိုလည်းမငီးမညူဘဲနဲ့လက်ခံနိုင်ရမယ်ဟို changes တွေကိုမြန်မြန် adapt လုပ်နိုင်ရမယ်ပေါ့အဲ့လိုမျိုးယုံကြည်ရဲ့
တော်လာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။သိပ္ပံနဲ့နည်းပညာကဏ္ဍကိုမချခင်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့တူတာဆောင်နဲ့ American တခွင်အစီအစဉ်ကိုနားဆင်ရမှာပါ။နိုင်ငံချင်းချင်းကြားအငင်းပွားမှုတွေနဲ့ပတ်သက်ပြီးဖြစ်ရှင်းရတဲ့နိုင်ငံတကာတရုတ်ပြတရခွင်ပြိုင်ပွဲကို American ပြည်တော်စုမြို့တော် Washington DC မှာကျင်းပတာမှာမြန်မာနိုင်ငံကုသပြုအတင်းလဲပထမဆုံးချိန်ပါဝင်ရှင်ပြိုင်ခဲ့ပါတယ်။ဒီလစောပိုင်းကကျင်းပတဲ့ပြိုင်ပွဲမှာပါဝင်တဲ့မြန်မာအသင်းသားတွေအနေနဲ့ဘယ်လိုအတွေ့အကြုံတွေရခဲ့လဲဆိုတဲ့အကြောင်းကိုကိုအောင်ကတင်ပြပေးထားပါတယ်ဗျာ
The Philip C. Jessup နိုင်ငံတကာဥပဒေဆိုင်ရာတရုတ်ပြတရခွင်ပြိုင်ပွဲကိုနိုင်ငံပေါင်း100ကတက်ဒိုကောလိပ်ကုစားပြုအသင်း900လောက်ပါဝင်ရှင်ပြိုင်တာပါနိုင်ငံတွေကြားပြဿနာဖြစ်ပွားပြီးတဲ့နောက် ICJ နိုင်ငံတကာတရားရုံးရှေ့မှာရှောက်လဲချက်ပေးရတဲ့ပုံစံမျိုးရှင်ပြန်ရတာပါ2019ခုနှစ်ပြိုင်ပွဲမှာဘလို့အကြောင်းအရာနဲ့ပတ်သက်ပြီးတော့ရှောက်လဲထုချေရလဲဆိုတဲ့အကြောင်းဥပဒေကြောင်းသူတူဦးဖြစ်တဲ့မြမအသင်းဝင်မတ်ပြည့်ပြည့်ဖြူကအခုလို့စပြောပြပါတယ
်ဟုတ်ဒီပြိုင်ပွဲကတော့နိုင်ငံနှစ်နိုင်ငံရှိရဲ့နိုင်ငံနှစ်နိုင်ငံအဲဟိုရင်တော့နိုင်ငံအကြီးပေါ့နိုင်ငံအကြီးကနေသူကဒီနွားအရိုင်းနေရှိတယ်။နွားရိုင်းနေကသူကမွေးလို့မရဘူး။တနိုင်ငံတစ်တိုင်းကူးနေတယ်ပေါ့။ဒါပေမဲ့သူကနိုင်ငံအကြီးကနေတနိုင်ငံနဲ့သိမ့်ပိုက်ပြီးတော့နိုင်ငံအသေးနှစ်နိုင်ငံခွဲသွားတဲ့အခါမှာဟိုဒီနိုင်ငံနှစ်ခုရဲ့ဒီနွားကိုဘသူကပိုင်လဲဆိုတော့ပြဿနာလေးဖြစ်တယ်။ပြီးတော့နောက်ထပ်ပြဿနာကဘာလဲဆိုတော့ဒီနွားကိုပေါ့နော်တတ်ကြတယ်။ဟိုဘက်လည်းတတ်တယ်ဒီဘက်လည်းတတ်တယ်။အဲအဲ့ဒီပြင်ကိုဒီတစ်ဖက်ကကျတော့ culture အတွက်တတ်တယ်။တစ်ဖက်ကကျတော့ဆေးထုတ်ဖို့တတ်တယ်ပေါ့။ဆေးထုတ်တက်တယ်ဆိုတော့သူကလူအသက်ကိုကဲဖို့တက်တယ်ပေါ့ဟိုအဲ့ဒီနှစ်ခုကရောဟိုပေါ့တက်လို့ရသလား proportion နဲ့ဖြစ်သလားဖြစ်ရှင်တော့ဒီနွားအမျိုးအစားကလည်းဘယ်လိုမျိုးလဲဆိုတော့သူက endanger ဖြစ်နေပြီပေါ့တဖြည်းဖြည်းမျိုးတုံးနိုင်တဲ့အနေအထားမျိုးရောက်နေတဲ့နွားမျိုးဖြစ်တယ်ပြီးတော့သူတို့မွေးလို့မရအောင်ဒီဆေးကလည်းနောက်တစ်မျိုးအနေနဲ့ထုတ်လို့မရအောင်ထုတ်လို့မရတဲ့နွားအဲ့လိုမျိုး enzyme ဖြစ်နေတဲ့အခါမျိုးကြတော့သူကဒီဘယ်လိုပြောမလဲဒီဆေးကိုထုတ်ဖို့ပြီးတော့ဒီနောက်ထပ်တက်ဖို့ကျလေရှာမလားမရဘူးလားဆိုပြီးတော့ဟိုဒီအမှုတွေကအဲ့ဒီဟာ case လေးပါ
နိုင်ငံကိုစားပြုအကောင်းဆုံးအသင်းတွေရှင်ပြန်ရတာကြောင့်ပညာတွေအများကြီးရခဲ့တယ်လို့ပြောသူကတော့ကိုစီရနိုင်ပ
ါ round တစ်ခုချင်းစီမှာကျွန်တော်တင်ယူစရာအများကြီးရခဲ့ပေါ့သူရဲ့တခြားအသင်းတွေရဲ့စကားပြောပုံပြောဟဲ့နောက်တရားသူကြီးရဲ့မေကုံမေရဲ့ပုံစံမျိုးနောက်ကျွန်တော်အဖြေဘယ်လိုပြန်ဖြေရအဲ့လိုမျိုးအစားပေါ့တင်ယူစရာအများကြီးရခဲ့နောက်ပွဲပြီးပြီးချင်းတော့စိတ်ပွဲမတိုင်တော့စိတ်လှုပ်ရှားတယ်ဗျာ။ဒါပွဲပြီးတော့လည်းစိတ်တက်တာရပါဘူး။အနည်းဆုံးတော့ကိုအကောင်းဆုံးကြိုးစားခဲ့။ကိုတက်နိုင်တဲ့ရှိတဲ့ညပြောမယ်။အဲဟိုကိုမှရှိရဲ့ဟာအကုန်လုံးထုတ်သုံးခဲ့။အကောင်းဆုံးကြိုးစားခဲ့လို့ထင်ပါတယ်။ဟုတ်ကဲ
့။ဘာသာစကားပိုင်းအထူးသဖြင့်ပညာရေးဆိုင်ရာဘာသာစကားပိုင်းမှာအားနည်းချက်တွေရှိတဲ့အပြင်တင်ယူလေ့လာခဲ့ရပုံချင်းမတူခဲ့တာကိုသတိထားမိတယ်လို့မြမအသင်းဝင်မလှရေဒနာဝင်းကအခုလိုပြောပါတယ်။
ဟုတ်ကဲ့ကျွန်တော်တို့ခုဒီမှာတွေ့ရတာနှစ်ခုပေါ့เนาะ language တွေ့ရတယ် legal sense တွေ့ရတယ် legal sense ဆိုတာဒီဥပဒေတွေ့ခေါ်ပေါ့အဲတွေ့ခေါ်ရယ်ပြီးတော့ language ကတော့ကျွန်တော်တို့ကဒါအကုန်လုံးကတော့ဟိုအင်္ဂလိပ်စာဆိုတော့ကျွန်တော်တို့ရဲ့ second အင်္ဂလိပ်စာလို့ပြောရပါဘောဒီမှာじゃအင်္ဂလိပ်စာဒုတိယဘာသာစကားလို့ဖြစ်နေကျွန်တော်တို့နိုင်ငံမှာအဲ့ဒီတစ်ခုအဲအခုကအင်္ဂလိပ်စာဆိုမှဒါမှတာမန်အင်္ဂလိပ်စာလို့ပြောရတာမဟုတ်ဘူးဥပဒေစကားလုံးအသုံးလုံးနေနဲ့တွေ့ရတဲ့အတွက်ကြောင့်ကျွန်တော်တို့ဒီမှာလဲဟိုတစ်ခုကောင်းတာတစ်ခုရှိတာအကြောင်းနေမှာじゃအင်္ဂလိပ်လို့သင်တယ်အဲ့ဒီတစ်ခုじゃတော့ကျွန်တော်တို့ပြန်တွေ့ရတဲ့အချိန်မှာဟိုနည်းနည်းထောက်ကူဖြစ်တာပေါ့ဒီမှာဒါပေမဲ့ဟို language ကတော့သူများနဲ့ရှင်တော့ကျွန်တော်တို့ကနည်းနည်းနောက်ကျသေးဒီမှာလာရဲ့လူတွေထဲမှာ international school ကလူတွေလည်းရှိရဲဒီဟိုဘာသူတို့ရဲ့ဟိုအင်္ဂလိပ်စာကသူတို့ရဲ့ first language အနေနဲ့ရှိရဲလူတွေကရှိရဲပေါ့အဲ့ဒီတခုတော့ကျွန်တော်တို့ဟို legal sense ဘိုင်းမှာတွေးခေါ်မှုတွေရဲဟို꽈တာတော့꽈တာပေါ့နည်းနည်းပါးပါးတော့ဘယ်လိုဖြစ်လဲဆိုတော့သူတို့စီမှာကျတော့ဟိုငငယ်ကလေးကဒီစာအုပ်တွေရဲ့ပို့လေ့လာမှုတွေပုံစံက꽈ပေါ့အဲ့ဒါ legal analysis လုပ်တဲ့ပုံစံကကျွန်တော်တို့เนี่ยနည်းနည်းလေးတော့꽈တယ်အဲသူတို့ကမမြင်နဲ့ကျွန်တော်တို့မမြင်နဲ့ shoot out ဖက်ကလည်းမြင်တယ်ပေါ့
ဒီပြိုင်ပွဲမှာပါဝင်ရတဲ့အတွက်ရှိနေရှိရဲ့ပညာပိုင်းနဲ့နိုင်ငံတကာဥပဒေပိုင်းဆိုင်ရာမှာပိုနားလည်လာတယ်လို့ပြောသူကမလင်းပြေပါ
တခြားတရားပြတရားခွင့်ပြိုင်ပွဲတွေခါကြတော့သူကဥပဒေတစ်ခုလဲဘယ်တည်တက်လုပ်တဲ့ဟာမျိုးတရားဟာကြတော့သူကအပြည့်ဆိုင်ရာဟာဥပဒေလိုဟာမျိုးဟာကြတော့သူကအရန်ကျဲခါကြဖဲတဲ့ဟာတွေကအများကြီးဖဲတယ်ပင်တော့ပင်မယ်ဒါပေမဲ့အများကြီးဖဲတဲ့ဟာကြတော့ဟိုကကိုကပို့ပြီးတော့တင်ယူရတာပေါ့နော်ဟိုဟာလဲကိုတိဝါးဒီဟာလဲကိုတိဝါးကိုထားပြီးဝါးဆိုလို့ရှိရင်ဟိုမြန်မာနိုင်ငံမှာဟိုမတင်ရတဲ့အိဟိုပါလဲ endangered species တို့ပါတော့အဲ့လိုဟာမျိုးတွေအဲ့လိုမျိုးအသေးစိတ်မတင်ရတဲ့ဟာတွေကိုကပို့ပြီးလေ့လာဖြစ်သွားတယ်။အဲ့ဒီပထမဆုံးအဲ့ဒီဟိုစာရေးတဲ့အချက်မှာဟာကြတော့အဲ့ဒီဟာအရန်ကောင်းပါတယ်။ကိုကအများကြီးစာဖက်ဖြစ်သွားတယ်။အဲ့တော့စာဘလိုဖက်ရလဲလဲတိဝါးတယ်စာဘလိုရေးရလဲဆိုတာလဲတိဝါးတယ်။ဒုတိယအနေနဲ့ဟာကြတော့ကိုကဘယ်လိုပြောမလဲရှင်းနေရှင်းရဲ့ပညာပို့ပြီးတော့ပေါ့နော် advocacy oral advocacy ဆိုရှင်းနေရှင်းရဲ့ပညာပို့ပြီးတော့တိုးတက်လာတယ်ပေါ့နော်ဒီမနိုင်ငံမှာဟာကြတော့အဲ့လိုမျိုးအများကြီးပဲတိုင်ပွဲတွေပြိုင်ပွဲကအနေထားအသိမရှိဘူးဒီမှာဟာကြတော့လာပြိုင်တဲ့လူတွေအကုန်လုံးကကိုယ့်ရဲ့တခြားဟိုဘက်အသင်းရဆိုလို့ရှိရင်လည်းတို့ရလည်းအတော်နိုင်ငံစင်းကြီးအတော်လုံးတွေပဲလာကြဆိုတော့တို့ရလည်းအတော်ဆုံးပဲ gesture ရလည်းဒိုင်လူကြီးတွေရလည်းကိုယ့်ဒိုင်လူကြီးရလည်းတို့ကတို့ရလုံးဝအရန်နှစ်တိုင်းထိုင်လုံးနေရလူတွေဟာကြတော့အတော်လုံးဝအရန်မိုက်နဲ့ထိုင်လို့ကြီးရပဲပေါ့နော်တို့ရလည်းလာပြီးတော့တို့ရလည်းကိုယ့်ကိုစစ်တာဟာကြတော့ကိုယ့်ရဲ့တို့မိကုန်းမင်းနေလေကိုကပုံပြီးတော့တင်ယူဖို့ခွင့်ရလေရလေကိုယ့်ရဲ့ရေသွေးရလေပိုတိုးတက်လာလေပဲဆိုနှစ်ခုစလုံးမှာတော့ကိုယ့်အတွက်ကတော့အကျိုးမြတ်ဒီအများကြီးပဲရှိပါတယ်ပြင်မဲနေဆိုပါမယ်လေ
ပါတာရဲ့ပိုင်းဆိုင်ရာပြိုင်ပွဲအကြောင်းအရာပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့အတွေ့အကြုံရှိတဲ့လမ်းညွန်ပြသသူအသင်းအတွက်လိုအပ်တဲ့အကြောင်းမပြပြဖြူကပြောပါတယ်
ဒီတစ်ခါပြိုင်ပွဲအနေနဲ့ဗာမြင်မိလဲဆိုလို့ရှင်ပေါ့အဓိကဟို training ကောင်းကောင်းပေးနိုင်တဲ့လူတယောက်အနီးကပ်ရှိနေထိုင်တာအကောင်းဆုံးပဲလို့ထင်ပါတယ်ဘာလဲဆိုတော့ဟိုဒီ topic အရာ topic ကိုလေ့လာဖို့ဆိုတာအစကနေအစ၃ညကနေအဆုံးထိဒီ topic ကိုစလေ့လာတာရယ်နောက်ပြီးတော့ဒီကိုကဒီတစ်ခုကိုလေ့လာနေတယ်ဒါပေမဲ့ကိုလေ့လာနေတဲ့ဟာမှန်လားမှားလားဘေးကနေ recommend လုပ်ပေးဖို့ရယ်နောက်ပြီးတော့ဟိုကိုအမှားကြီးကိုမှန်တယ်လို့ထင်နေတဲ့အခါမျိုးကြရင်အဆင်မပြေဘူးအဲ့တော့ဒီမှားတော့မှားတယ်လို့ပြောဖို့ဘလို့လေးပြင်လိုက်ပါတယောက်ယောက်ရဲ့ recommendation လေးဘေးနားမှာအမြဲတမ်းရှိနေ trainer တယောက်လောက်ရှိရင်ပို့ပြီးတော့အဆင်ပြေတယ်လို့ထင်တယ်ပြီးတော့ prepare လုပ်တဲ့အခါမှာလူရွေးတဲ့အခါမျိုးမှာဟိုဘာထည့်ပြီး consider လုပ်နိုင်လဲဆိုတော့သူကဟိုဒူးပေးတာပဲခံပြီးတော့ဟိုcommitment အပြည့်လုံနိုင်တဲ့လူမှပဲလုံနိုင်မယ်လို့ထင်ပါတ
ယ်မြန်မာနိုင်ငံနဲ့နိုင်ငံတကာတရားရေးကဏ္ဍမှာဥပဒေရေးရာနှံ့ဆက်ကျွမ်းကျင်တဲ့မြန်မာမျိုးဆက်သစ်တွေပေါ်ထွန်းလာဖို့မျှော်လင့်တယ်လို့ပြောကြားသူကတော့မြန်မာအသင်းအကြံပေးကိုကောင်းမြတ်အာကာဝါ
အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်ပေါ့နော်ကျွန်တော်တို့ဒီလွတ်လပ်ရေးရပြီးခါစားအချိန်မှာဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဥပဒေပညာရေးဥပဒေရေးရာအရန်အားကောင်းတဲ့အချိန်ဒီအနေအထားတစ်ခုကိုကျွန်တော်တို့ရရှိခဲ့ရခင်ဗျဒါပေမဲ့ဟိုဒီလွတ်လပ်ရေးရပြီးခါစားနောက်ပိုင်းအချိန်ဒီမှာဆိုလို့ရှိရင်ကျွန်တော်တို့ရဲ့နိုင်ငံရဲ့စနစ်တွေပြောင်းလဲမှုတွေကြောင့်ကျွန်တော်တို့ရဲ့ဥပဒေပညာရေးအပြင်ကျွန်တော်တို့ရဲ့တရားရေးပေါ့နော်တရားရေးကကျွန်တော်တို့ဒီအတိုင်းအတာတစ်ခုအထိကျွန်တော်တို့ဟိုကန့်တက်မှုတွေနဲ့ကျွန်တော်ကြုံတွေ့ခဲ့လိုက်ရတယ်ခင်ဗျအဲ့တော့ကျွန်တော်မြန်မာနိုင်ငံကအခုလည်းအကုန်လုံးကျွန်တော်ဒီမိုကရေစီလမ်းစဉ်ကိုလည်းကျွန်တော်တို့လိုက်နေပြီကျွန်တော်တို့နိုင်ငံတကာအနေနဲ့ရှင်ပြီးတော့ကျွန်တော်တို့စူးစမ်းနေကြတဲ့အချိန်ဖြစ်လာတဲ့အချိန်မှာပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့ဥပဒေကြောင်းသားကြောင်းသူတွေရောရှိနေရောပေါ့နော်ကျွန်တော်တို့ပြန်ပြီးတော့ဒီစူးစမ်းပြီးတော့ခေါင်းထောင်လာဖို့အချိန်ရောက်ပြီလို့ကျွန်တော်အနေနဲ့ယူဆပါတယ်ခင်ဗျအဲ့တော့ဒီလိုမျိုးဒီ Jessup Mood Court လိုမျိုးကျွန်တော်တို့ဒီတရုတ်ပြတရားခွင်တွေကိုဒီနိုင်ဝင်ဝင်ပြိုင်ချင်းအဖြစ်လဲကျွန်တော်တို့နိုင်ငံတကာဒီဥပဒေပေါ့နော်နိုင်ငံတော်ဥပဒေကိုတကယ်နားလည်တဲ့ဒီမျိုးဆက်တဲ့ရှင်းနေကောင်းចောင်းသားဥပဒေចောင်းသားចောင်းသူဥပဒေပညာရှင်တွေကိုဟိုပေါ်ထွက်လာစေမှာဖြစ်ပါတယ်အဲ့တော့နိုင်ငံတချိန်မှာဆိုလို့ရှိရင်လည်းကျွန်တော်အခုလုပ်ခဲ့တဲ့နိုင်ငံတကာတရားရုံးဒီ ICJ ရဲ့ပုံစံတွေကိုနောက်ပိုင်းမှာကျွန်တော်မြန်မာနိုင်ငံကလည်းအခုကျွန်တော်အကုန်လုံးစိတ်ဝင်စားတဲ့အချိန်တစ်ခါတခုလည်းရောက်နေတဲ့အချိန်ကြောင့်နောက်ဆုံးတစ်ချိန်တစ်ခါမှာဒီလိုမျိုးဟိုအရေးကြုံလာတဲ့အချိန်ကြလို့ရှိရင်ပေါ့နော်ကျွန်တော်ဒီလိုမျိုးဒီနိုင်ငံတကာတရားရုံးရဲ့လုပ်ပုံကိုင်ပုံတွေ procedure တွေပြီးတော့ပုံကျွန်တော်ဘယ်လိုမျိုးရှောက်လဲချက်တွေတင်ရမလဲကိုတကယ်နားလည်ပြီးတော့တကယ်နိုင်ငံတကာဥပဒေကိုလည်းကျွမ်းကျင်တဲ့ဥပဒေပညာရှင်ကောင်းတွေအများကြီးကျွန်တော်ဒီလိုမျိုး Jessup ပြိုင်ပြီးတော့ပေါ်ထွန်းလာမယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
သူတို့ Sony American တခွင်အစီအစဉ်ကိုကိုအောင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးမှာပါဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
နက္ခတဗေဒဆိုင်ရာယူပဗေဒပညာရပ်မှာထူးခြားတဲ့အောင်မြင်မှုဖြစ်တဲ့ကဘာကနေအလင်းနှစ်တန်းပေါင်း50လောက်အကွာမှရှိတဲ့ Black Hole လို့ခေါ်တဲ့တွင်းနယ်ကြီးရဲ့ဓာတ်ပုံကိုပထမဆုံးပြနိုင်ပြီဖြစ်ပါတယ်။အများစိတ်ဝင်စားနေတဲ့တွင်းနယ်ကြီးဆိုတာဘာပါလဲ။ American အာကာသစူးစမ်းရေးဌာနကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပြပေးပါမယ်။ဒုတိယဒနပညာရှင်ပေါင်း200ကျော်ပါဝင်တဲ့ Event Horizon Telescope စီမံကိန်းကနေ2012ကစပြီး black hole ကိုတိုက်ရိုက်လေ့လာဆန်းစစ်မှုတွေလုပ်ခဲ့တာပါ2019 April လမှာတော့ Washington, Brussels, San Diego, Shanghai, Taipei နဲ့ Tokyo မြို့တွေမှာသတင်းစာရှင်းလင်းပွဲတွေလုပ်ပြီးအရင်ကမှန်းဆကြည့်ခဲ့တဲ့ black hole ကိုမျက်ဝါးထင်ထင်ပြသခဲ့ကြတာဖြစ်ပါတယ
်ရုပ်ပဂရီမျက်လုံးနဲ့အဝေးကြီးမှန်ပြောင်းတဲ့ဒီလဝေးတဲ့နေရာမှာရှိတဲ့ twin net ကြီးကိုလှမ်းကြည့်လို့လည်းမရပါဘူးအလင်းနှစ်တန်ပေါင်း45တန်းအဝေးတဲ့နေရာမှာဓာတ်ပုံရိုက်လို့မရလို့အဝေးကြီးမှန်ပြောင်းတစ်ခုတည်းနဲ့လည်းရိုက်လို့မရပါဘူးအကယ်၍သာရေဒီယိုတယ်လီစကုပ်နဲ့ရိုက်မယ်ဆိုလို့ရှိရင်ကဘာလောက်ကြီးတဲ့ရေဒီယိုတယ်လီစကုပ်ကြီးကိုဆင်ပြီးတော့ရိုက်မှရမှာဖြစ်ပါတယ်အဲ့တော့သိပ္ပံပညာရှင်တွေက guide 100 200လောက်ရှိတဲ့ရေဒီယိုတယ်လီစကုပ်တွေကိုကဘာအနှံ့ရှစ်နေရာနေပြန်ပြီးတော့အချိန်ကြိုက်ပြီးပြိုင်တူရိုက်ကြပါတယ်အဝေးကြီးမှန်ပြောင်းတဲ့တိုင်းပြီးတော့ပုံပေါင်းများစွာကိုအချိန်ကြိုက်စီစစ်ပြီးတော့ဒီပုံတွေထောင်းနဲ့တောင်းနဲ့ချီတဲ့ဟာကိုအကုန်လုံးတန့်အောင်လုပ်လိုက်ပြီးတော့မှဒီ twin နဲ့ black hole နဲ့ဓာတ်ပုံကိုထုတ်လိုက်ပါတယ
်အခုပုံထုတ်နိုင်ခဲ့တဲ့ black hole ဟာဘယ်နေရာမှာရှိပါသလဲ
အလင်းနှစ်ပေါင်း45တန်းလောက်မှာရှိတယ်အလင်းရောင်ရဲ့နှုတ်နဲ့ကသွားလို့ရှိရင်အဲ့ဒီကိုရောက်ဖို့အတွက်နှစ်တန်းပေါင်း45တန်းကြာမှာပါဘလောက်ဝေးလဲဆိုလို့ရှိရင်ကျွန်တော်တို့နေစက်ကြဝလာထဲမှာမဟုတ်ပါဘူးကျွန်တော်တို့နေဆက်ကြဝလာရှိတဲ့နဂကွေတန်းကို Milky Way လို့ခေါ်ပါတယ်ကျွန်တော်တို့လိုနဂကွေတန်းပေါင်းတန်းထောင်ပေါင်းများစွာရှိပါတယ်ဒီဆက်ကြဝလာထဲမှာဒီအနန္တဆက်ကြဝလာပေါ့နော်အဲ့ဒီဆက်ကြဝလာထဲမှာရှိတဲ့နဂကွေတန်းနောက်တစ်ခု Virgo A ဒါမှမဟုတ်လို့ရှိရင် M89 M87 လို့ခေါ်ပါတယ်အဲ့ဒီနဂကွေတန်းအလဲတက်တဲ့မှာမှဒီမုတ်လက်ောက်အကွင်းလို twin net ကြီးကိုဓာတ်ပုံရိုက်ယူလိုက်တာဖြစ်ပါတယ်M87 ဆိုတာမာစီယေ89မာစီယေဆိုတာ Charles Marcier လို့ခေါ်တဲ့နက္ခတ္တပေရပညာရှင်တစ်ယောက်က18ရာစုနှစ်ကတွေ့ခဲ့တာပါ twin net ကြီးကိုတွေ့တဲ့နဂငွေတန်းမာစီယေ89ပါ Virgo A လို့လည်းခေါ်ပါတယ
်ဒါကြောင့် M87 နဂငွေတန်းတဲ့က black hole ကိုဓာတ်ပုံရိုက်ဖို့စူးစမ်းကြတာပါလေ
ကျွန်တော်တို့နဂငွေတန်း Milky Way ထဲမှာလည်းဒီလို black hole တွေထောင်ပေါင်းများစွာရှိပါတယ်။ဒါပေမဲ့အဲ့ဒီနဂငွေတန်းမှာရှိတဲ့ black hole ကသူ့ရဲ့ရောင်ကြီးကတောက်ပလွန်အားကြီးပြီးသူကနေထွက်တဲ့ radio line ကအပြင်းဆုံးအများဆုံးဖြစ်တဲ့အတွက်ဒီကမ္ဘာပေါ်မှာရှိတဲ့ radio telescope တွေနဲ့တိုင်းယူလို့ရတဲ့အတွက်အကုန်လုံးကအဲ့ဒီနေရာကိုချိန်ပြီးတိုင်းကြတာဖြစ်ပါတယ်။ M87 နဂငွေတန်းဒီ galaxy ရဲ့အလယ်မှာရှိတဲ့ twin net ဟာနေတဲ့အစတန်ပေါင်း 9000 လောက်ကြီးပါတယ်။
အများစိတ်ဝင်စားနေတဲ့ black hole ဆိုတာဘာပါလဲ
အလွန်တရာမှတိတ်ပြီးတဲ့နေရာတစ်နေရာလို့သတ်မှတ်လို့ရပါတယ် twin net ကြီးရဲ့တိတ်ပြီးစားဘယ်လောက်များလဲဆိုလို့ရှိရင်ဘယ်အရာဝတ္ထုပဲဖြစ်ဖြစ်သူ့ပတ်ဝန်းကျင်ကိုဖြတ်သွားလို့ရှိရင်သူကတခါတည်းအ twin net ကိုဆုပ်သွင်းလိုက်လိုက်အောင်ကိုသူကတိတ်ပြီးစားများပါတယ် gravitational pull ပေါ့နော်ဆွဲအားအရန်များပါတယ်ပစ္စည်းဝတ္ထုတောင်မပြောနဲ့အလင်းရောင်တောင်မှသူ့ရှေ့ဖြတ်သွားလို့ရှိရင်အလင်းရောင်ပါဆုပ်ခံလိုက်ရပါတယ်အဲ့လောက်ထိကိုတိတ်ပြီးစားများတဲ့နေရာကို black hole လို့ခေါ်ပါတယ်ယူပါသေးတာအရာမျက်နှာပြင်တစ်ခုရှိတယ်လို့မှန်းလိုက်လို့ရှိရင်အရန်ကိုတိတ်တီးတဲ့နေရာကြလို့ရှိရင်ဒီမျက်နှာပြင်ကအပြန့်မနေဘဲနဲ့အဲ့ဒီနေရာမှာသွားခြိုက်နေတယ်အဲ့လိုခြိုက်နေတဲ့နေရာကဘာနဲ့သွားပြီးစဉ်းစားလို့ရလဲဆိုလို့ရှိရင်ပရောဘာဗျာပပပေါ့နော်အဲ့ဒီအပြန့်ကြီးကိုအလဲမှာဂေါ်လီလုံးတစ်လုံးလို့ဟာမျိုးလေးတဲ့ဟာကိုထည့်လိုက်လို့ရှိရင်သူကခြိုက်သွားတယ်ပေါ့နော်အဲ့ဒါကို space time warp ဖြစ်တယ်လို့ခေါ်ပါတယ်အဲ့ဂေါ်လီလုံးကပို့ပြီးတိတ်တီးတဲ့ပန်ဆိုလို့ရှိရင်ပို့ပြီးခြိုက်မယ်နောက်ဘလို့ဖြစ်သွားမလဲဆိုလို့ရှိရင်နေတွေအရန်ကိုတိတ်တီးပြီးတော့နေရဲ့တက်တန်းကုန်သွားတဲ့အခါကြလို့ရှိရင်တိတ်တီးစာအရန်များသွားတဲ့အတွက်အဲ့ဒါကို singularity လို့ခေါ်ပါတယ်အဲ့ကြလို့ရှိရင်သူကကတော့ကြီးလို့ဖြစ်သွား twin net ကြီးဆိုပြီးဥပမာတင်စားပြီးပြောလိုက်တာပါဆရာဝတ္ထုတွေသူ့ဘေးနားမှာရှိလို့ရှိရင်ဒီ twin net ကိုအကုန်လုံးကျသွားပါတယ်အလင်းရောင်တောင်လွတ်မသွားနိုင်လောက်အောင်သူ့မှာ stress တွေအရန်များသွားတယ်အဲ့ဒီကနေအလင်းရောင်တော့မမြင်ရလို့ရှိရင်ရေဒီယိုဆိုင်းကလည်းမြင်ရမှာမဟုတ်ဘူးပေါ့နော်အမှန်ဆိုလို့ရှိရင်ကျွန်တော်တို့မြင်ရတဲ့ဟာဒီ twin net ကြီးရဲ့ပတ်ဝန်းကျင်မှာရှိတဲ့ဓာတ်ငွေတွေအမှုန်တွေကုန်လုံးကို twin net ကြီးကအတင်းဆွဲယူလိုက်တဲ့အချိန်မှာသူကပူလွန်အားကြီးတဲ့အတွက်အနီးနားမှာရှိတဲ့အမှုန်တွေအဆိုင်ခဲတွေဓာတ်ငွေတွေကမြင်မလာတဲ့အပူချိန်ကိုရောက်သွားကြတယ်အဲ့ဒီကနေပြီးတော့မှရေဒီယိုဆိုင်းနေထုတ်ပေးလိုက်တာထုတ်လိုက်တဲ့ရေဒီယိုဆိုင်းကိုခုနအဝေးကြီးမှန်ပြောင်းနေတိုင်းလိုက်တဲ့အခါအမှန်ဆိုလို့ရှိရင်ရေဒီယိုဆိုင်းရဲ့ကျွန်တော်တို့မျက်လုံးနဲ့မမြင်ရပါဘူးဒါပေမဲ့မြင်ရအောင်သိပ္ပံပညာရှင်တွေကတိတ်တောက်ပါနေတဲ့ရေဒီယိုဆိုင်းကိုအဝါရောင်တိတ်မတောက်ပါတဲ့အဆိုအနီရောင်ဆိုပြီးတော့သူကပုံဖော်ယူလိုက်တဲ့အခါကျတော့အလင်းမှာဘာအယောင်မှမရှိတဲ့ဟာတော့ twin နဲ့ပေါ့နော်အဲ့သူ့ဘေးနားမှာပပလင်မှာဒီအဝါရောင်အနီရောင်နဲ့အကွင်းကြီးဖြစ်နေတဲ့ဟာကိုပုံဖော်ယူလိုက်တဲ့အတွက်ကျွန်တော်တို့ဒါကို black hole အနေနဲ့တွေ့ရတာပါ
နေတစဉ်ရဲ့တက်တန်းကုန်သွားတဲ့အခါဆူပါနိုဗာပေါက်ကွဲမှုကြီးဖြစ်ပြီးဒီပေါက်ကွဲမှုကနေ black hole ဖြစ်လာတာပါဒီလိုဖြစ်လာမယ်ဆိုတာကိုကြိုတင် Hawking ထုတ်ခဲ့သူက Einstein ဖြစ်ပါတယ်
ဒီ twin နဲ့ကို Hawking ထုတ်တဲ့သူက1915ခုနှစ်မှာ black hole ရှိမယ်ဆိုပြီးတော့ general theory of relativity ပေါ့နော်နိုင်ရ theory ကို Hawking ထုတ်ခဲ့တဲ့ Albert Einstein ဖြစ်ပါတယ်ဒီ Einstein ဟောခဲ့တဲ့ဒီလိုနေရာမျိုးတွေရှိတယ်ဆိုတဲ့ဟာကိုကျွန်တော်တို့ပထမအဦးဆုံးအချိန်ကိုတွေ့မျက်မြင်တွေ့ရခြင်းဖြစ်ပါတယ် black hole ရှိမယ်ဒီ twin နဲ့ကြီးရှိမယ်ဆိုတာကိုအဲ့ဒီတုန်းကတော့သူကမဖော်ပြခဲ့ပါဘူး theory အရသာသူကတွက်ပြခဲ့တာပါ1962ခုနှစ်မှာနက္ခတ္တပညာရှင် John Wheeler ဒီ black hole ရှိမယ်ဆိုတာကို Hawking ထုတ်ခဲ့ပြီး1980ခုနှစ်မှာတွေ့ခဲ့တာပါ
ဒီ black hole ဟာမပြောက်ပြက်တော့ပဲတည်မြဲနေပါသလား
ဒီ twin နဲ့ကြီးတဲ့ကိုထွက်သွားတဲ့ပစ္စည်းမှန်သမျှ drug မှန်သမျှအကုန်လုံးအစုပ်ခံလိုက်ရပြီးဒီ twin နဲ့ကြီးရောတဘာဝအလျောက်မြဲနေမှာလားဆိုလို့ရှင်သူလည်းမတည်မြဲပါဘူးအဲ့ဒီမတည်မြဲတဲ့ဟာကို Stephen Hawking ဆိုတဲ့ယူပါပေတာပညာရှင်က Hawking ထုတ်လိုက်တာပါ black hole with radiation ပေါ့နော်ဒီ twin နဲ့ကြီးရနေပြီ x-ray ရောင်ကြီးတွေပြန်ထွက်လာတယ် radiation တွေပြန်ထွက်လာတယ်ပြန်ထွက်လာတဲ့အခါကျတော့ twin နဲ့ကြီးကပြက်သွားပါတယ်ရှိတော့ပါ Stephen Hawking ကနောက်ရေးစရာတစ်ခုအနေနဲ့ပါပြောလဲဆိုတဲ့အခါကျမင်းအကယ်၍မြအစုပ်ခံလိုက်ရလို့ရှိလို့ရှင်တော့ပြန်တော့ထွက်လာမယ်ဒါပေမဲ့ပဂရိလူအနေနဲ့တော့ပြန်ထွက်လာမှာမဟုတ်အကယ်၍ပြန်မထွက်လာဘူးဆိုလို့ရှိရင်တော့ twin နဲ့ကြီးရဲ့ဟိုဘက်မှာနောက်ဆက်ကြဝလာတစ်ခုတွေကိုရောက်သွားမယ်လို့သူက Hawking ထုတ်ခဲ့ပါ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းဖက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ
်။သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တောက်ချာနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုလိုင်းဒိုမီတာ25 30 minutes နဲ့51ကိုတိုးကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ကျွန်တော်တို့ VOA မြန်မာဘိုင်းကိုဆက်သွယ်ခြင်းနဲ့ချင်းတောင်းခြင်းနဲ့ဆိုတော့ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။တယ်လီဖုန်းနဲ့ဆက်သွယ်ခြင်းနဲ့ဆိုတော့1239238555လေးဖြစ်ပြီးတော့ fax number ကတော့1239238555ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုကိုအောင်လုံးကတလဲချင်းညာပြီးမှာဖြစ်ပါတယ်ခင်ဗျာ
။ဒီလင်္ကာနိုင်ငံမှာပြည်ရဲ့တင်းနှင်းနေနေတုန်းကတက်ခဲမှုတွေကိုအဓိကကြိုးကန်သူဖြစ်မတင်ကြတဲ့အစွန်းရောက်မွတ်စလင်တရားဟောဆရာဇာဟင်ဟာရှင်တည်ဆုံသွားပြီလို့သမ္မတမန်တရီပါလာဆရိဆန္ဒကပြောဆိုလိုက်ပါတယ်။နိုင်ငံရှိပိုင်းကအစွန်းရောက်တရားဟောဆရာနောက်ထပ်အသေးခံဘုံခွက်သူတယောက်နဲ့တူရှန်ဂရီလာဟိုတယ်တက်ခဲမှုမှာတည်ဆုံသွားတာလို့သမ္မတကဒီနေ့ပဲတင်းတောက်တွေကိုပြောဆိုလိုက်တာပါ။ဆိုင်ကလုန်းမုန်တိုင်းခဲနဲ့သာမနေ့နောက်ပိုင်းမှာပဲမိုဆမ်ဘစ်နိုင်ငံမြောက်ပိုင်းကိုဝင်ရောက်တိုက်ခတ်သွားပါတယ်။မုန်တိုင်းတန်တင်မဲ့လို့ခံမှန်းထားတဲ့ဒေသကလူပေါင်း300,000လောက်ကိုလည်းကြိုတင်ပြီးဘေးလွတ်ရာပြောင်းရွှေ့ပေးထားတယ်လို့အရေးပေါ်ကစေတာဝန်ရှိသူတွေကပြောဆိုထားကြပါတယ်။မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဟွန်ကရုရှားနိုင်ငံဗလာဒီဗော့စတော့မြို့မှာသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ခီးစဉ်အဆုံးသတ်ပြီးမြောက်ကိုရီးယားကိုပြန်သွားပါပြီ။ဒီနေ့မှပြန်ရင်အစောပိုင်းမှာတော့စစ်တွေမှကြာဆုံးခဲ့သူတွေအထိတ်မှရှိတဲ့နေရာကိုတွဲရောက်ပြီးလမ်းသူပန်းကိုချခဲ့တာပါ။ကြာသပတေးနေ့မှာတော့သမ္မတပူတင်နဲ့ထိပ်သီးတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရ ेंजर ဒုက္ခသည်တွေရေရှည်ခံမဲ့အကူအညီထောက်ပံ့မှုတွေအရေးကြီးလိုအပ်နေတဲ့ကြောင်းကုလသမဂ္ဂအစည်းအမြင်ရရှိတွေကပြောဆိုလိုက်ကြပါတယ်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုနဲ့အရေးပေါ်ညှိနှိုင်းဆောင်ရွက်ထတဲ့လက်ထောက်တွင်းရေးမှုချုပ်မတ်ကလိုကော့နိုင်ငံတကာရွှေပြောင်းနေထိုင်သူများဆိုင်ရာဖွဲ့ ROM ညွှန်ကြားရေးမှုချုပ်အန်တိုနီယိုပီတိုရီနိုနဲ့ UNESCO ကော်မရှင်နာမင်းကြီးဖီလီပိုဂရန်တီတို့ကဒီကနေ့ဘင်္ဂလားဒေ့ရှ်ခီးစဉ်အဆုံးမှာပြောဆိုလိုက်ကြတာပါ
သတင်းချင်းချုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညာပိုင်းအစည်းအဝေးထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ် VOA American အသံညာပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ25 30 minutes နဲ့51တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.